ုံတော်ကိုမှန်ဆကုံတော်တန်တန်လို့ဘုရားနုတတိပေါများကြမယ်ညီညာဖြပြနမောတတသုံးချင်ယူဆိုကြရအောင်ဘဂဝါတော်မရဟတော်သမ္မာသမ္ဗုဒ္ဓတ္တာနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တာနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တာလူနဗျာမသတ္တဝါတို့ဤပူဇော်သူကိုခံယူတော်မူတိုင်းသောမြတ်စွာဘုရားအလုံးစုံသောဆရာတော်မြတ်ကိုဆရာမကူသိမြင်တော်မူသောမြတ်စွာဘုရားဝိဇ္ဇာ၃ပါးဝိဇ္ဇာ၈ပါးသရဏ၁၅ပါးတို့နှင့်သိဆုံးတော်မူသောမြတ်စွာဘုရားကောင်းသောစကားကိုမင်ကြားတော်မူ၍မကောင်းမှုမှန်သမျှတို့ကိုစိတ်ဝဲရာ၌ပြုတော်မမူကြံစည်တော်မမူသောမြတ်စွာဘုရားတတ္တလောကမင်္ဂါရလောကဩကာသလောကတိဟုသောလောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရားလူအပေါင်းနတ်အပေါင်းဓမ္မအပေါင်းတို့ဤဝဆင်းကိုယောပူဇော်သူကိုသံတော်မူတိုက်သောမြတ်စွာဘုရားဆုံးမတိုက်သောပုဂ္ဂိုလ်ကိုဒုဒ္ဓမပြစိတ်တော်အားဖြင့်ဆုံးမတော်မူတတ်သောမြတ်စွာဘုရားဒုက္ခသမုဒယနိရောဓနိမေဃတဖြာနေသက်သာကိုဆရာမကူတယံဘုဖြင့်ဤမိတော်မူသောမြတ်စွာဘုရားဣန္ဒရိယဓမ္မယတသီရိကာမသယထမိဘုံကျောင်းလီနိသေဆုံးတော်မူသောမြတ်စွာဘုရားကိုသတိတော်သည်ယုတိညာနုလက်ဆုံးမူ၍ရှိခိုးပူဇော်ပုညောမှန်ချောကရောပါ၏မြတ်စွာဘုရားဆံရတာထိုင်ပြီးတော့တရားဟောကြတရားနာကြမယ်ဒီနေ့31ရက်3လ2012ခုနှစ်လူတော်အားရာခေါ်ကြတက္ကရ1383ခုဒူလာဇန်ရှိရနေ9ရက်လား9ရက်နေနော်ဒီလည်းပိုင်းမှာသစ္စာတရားသစ္စာစကားတွေဟောကြနာကြကြီးညိုကြရမှာမို့လို့မိမိတို့တဏ္ဍာမှာဘုရားရှင်ရဲ့ဆုံးမတရားတော်ကိုညာယူမှတ်သားပြီးစိတ်ကိုစိတ်ကြောပေါ့နော်စိတ်မှာပါရှိတယ်လေလို့မိတော့ကိလေသာအငြိအကြီးတွေရှိတယ်စိတ်မှာပါရှိတယ်တပတ်လုံးတပံတရားလုံးမှာအမြဲမပြတ်ကံကြီးပါလာတော့ကိလေသာအငြိကြီးတွေကိုနံပါတ်1တရားနာခြင်းဖြင့်စေကြရမယ်။နံပါတ်2လက်တွေ့ကျင့်သုံးခြင်းဖြင့်စေကြရမယ်။ အဲ့ဒါလို့ဆွေးကြောခြင်းတရားနာယူမှတ်သားလိုက်ခြင်းကြောင့်နံပါတ်၁တရားနာရတဲ့ပုဂ္ဂိုလ်ဒီအကျိုး၅ပါးရှိကြောင်းကိုဘုရားရှင်ဓမ္မတဝနာတုတ်တော်မှာအင်္ဂုတ္တပါဠိတော်ဟောထားပေးတယ်။အတုတ္တံသုဏတိသုဏံပရိယောတပိတိဒိဋ္ဌိဥဇုံကရောတိကင်ခံဝိတ္တတိဒိဋ္ဌိဥဇုံကရောတိဝတ္တစိတ်တာပတိတတိဆိုပြီးတော့အကျိုး၅ပါးကိုဘုရားရှင်ဆုံးမထားတယ်။အတုတ္တံဒုဏ္ဏီမကြာဘူးတာဒီကြာနာရတယ်လို့ဘယ်တော့မှမကြာဘူးတဲ့တရားစကားဒီဘုရားရှင်ဆုံးမဒီကိုနားထောင်ရရဲ့စိတ်ထဲမှာသဘောပေါက်လာတယ်တုတ္တံပရိယောတပိတိတဲ့ကြာဘူးတာလေးကိုနောက်ထပ်ထပ်ထပ်ပဲကြာကြာရလာရခြင်းကြောင့်ဤစိတ်ထဲမှာတန်တရားတွေရှင်းလာတယ်အယူတွေစင်ကြယ်လာတယ်စိတ်ကြည်စင်ကြယ်လာတယ်ကင်ခံဝိကြရတိတဲ့ယုံမှန်တန်တရားတွေနဲ့ကင်းလာတယ်နော်အဲတူတော့တူတော့ဖြစ်တဲ့ယုံမှန်တန်တရားတွေကလည်းတရားနာရတဲ့သူတော့ကင်းချင်တာလေကျင့်လိုက်နာလိုက်နာလိုက်ကျင့်လိုက်ခြင်းကြောင့်မိတ္တနာမှာကင်ခံဝိကြရတိဖြစ်ပြီးတော့ဒိဋ္ဌိဥဆုံးကရောတိအယုဒိဖြောင့်မတ်လာတယ်ဘာဒီဖြောင့်မတ်ပါလိအယူတွေဖြောင့်သွားတယ်မကောင်းသောအယူဝါဒတွေကိုလက်မခံတော့ဘူးဟုတ်တယ်လားမကောင်းသောအယူဝါဒမကောင်းသောအသေးခေါ်တွေမကောင်းသောအကြံစီတွေလက်မခံတော့ဘူးတဲ့ဘာသာစိတ်တပရိသတိနောက်ဆုံးကစိတ်ကြည်တယ်စိတ်ပါဖြစ်တယ်တရားနာရခြင်းတော့စိတ်ပြီးပါဖြစ်တယ်ကြည်တယ်တရားအသီးတွေသီးခွင့်ရလာတော့စိတ်ထဲမှာအော်မြတ်စွာဘုရားဟောတာဒီလိုကိုအဲ့ဒီတော့ဒီ၅ပါးကိုဘုရားရှင်ကတရားနာသူတွေရတယ်အဲ့ဒီနေရာမှာဒိဋ္ဌိဥဒုံကရောတိဒိဋ္ဌိအယူကိုဥဒုံဖြောင့်မတ်စွာကရောတိအယူတွေဖြောင့်မတ်တယ်ဆိုတဲ့နေရာမှာတဲ့နာကျင့်ခြင်းတို့ဖြောင့်မတ်ခြင်းဟုတ်လားထိုင်ကျင့်ခြင်းတို့ဖြောင့်မတ်သွားသိခြင်းဖြောင့်မတ်သွားခြင်းနှစ်မျိုးရှိတယ်နော်နာပြီးတော့ကျင့်ခြင်းထိုင်ပြီးတော့ကျင့်ခြင်းတစ်ခုအဲဒီတော့တရားတော်မြတ်ကိုနာယူမှတ်သားတဲ့အခါမှာသုဇာယီပြီးတော့ဟောလိုက်တဲ့တရားအ ਨੇ အဓိပ္ပာယ်လေးဒီမိမိခန္ဓာနဲ့ဉာဏ်တွဲပြီးတော့နားထောင်ထားဖို့လိုအပ်တယ်။အဲ့လိုနားထောင်ထားမှဆိုရင်တဲ့စိတ်ဟာမိမိခြင်မှတ်သောအရာဝတ္ထုတွေမိမိတန်တန်လဲမှခဏခဏဝင်လာနှောက်ရှက်တတ်သောအကုသိုလ်ဓာတ်တို့ရှိရှိဖြစ်ရှိနေတယ်တဏှာကဒေါသတွေပေါ်လာတဲ့ဆိုကြပါစို့။ဆန့်ကျင်တဲ့နဲ့တိုက်ရှင်တဲ့ကဒေါသဖြစ်တယ်နော်။ဒေါသနဲ့အာဒေါသတွေဆန့်ကျင်တယ်။မင်းကြီးမျောလေးမဲ့ဒိုင်းတို့ဒေါသတွေဖြစ်လာတယ်။ကိုနဲ့အနည်းနဲ့အနည်းငယ်ကကတွားလာလို့ရှာနေပဝန်ချင်းကြောင့်နှလုံးကိုမှန်းပြလိုက်ပြီလို့ဆိုရင်အဲ့ဒီပုဂ္ဂိုလ်တဏှာထဲမှာဒေါသဖြစ်တော့တာပါ။သောတာဖြစ်ခြင်းနှလုံးသွင်းမှားလို့တဲ့အာယောနိတော်မနန္ဒီကာရကြောင့်ဟုတ်တယ်နော်ညောနိတော်မနန္ဒီကာရမဖြစ်တော့ပါဘဲနဲ့အမားကြီးဖြစ်ရတဲ့လူစီယာတခါတည်းဟန်ဘယ်လောက်ပဲအကောင်းကြီးလုပ်ပြီးညာတော်လဲပဝန်းကြီးကအဆိုးလိုမြင်တတ်တယ်မှားနေတယ်လို့မြင်တတ်တယ်ဒါဒီကိုတဏ္ဍာမှာကိုအဘုဒ္ဓသာထုနေလို့သူများအပြည့်မပြောနဲ့ဟုတ်တယ်နော်သူတော်ကောအပြည့်နဲ့ဆိုနေကိုကိုပဝန်းကြီးတယောက်ကကိုကိုမြင်မှားနေတယ်ဆိုဩငါတိတ်ကသူတော်ကလေးကအမြင်မှားခဲ့တာကိုဟောစိတ်ကိုပါလို့ရမယ်ဖြေသိရမယ်နားလည်ပြီနော်ကိုအလူတယောက်ကအတင်းပြောတယ်ဆိုတော့ဘာလို့အတင်းပြောခံရတယ်လဲငါအတိတ်ကသူတော်ဘာကိုအတင်းပြောခဲ့တာကိုအကြောင်းရှိလို့အကျိုးရှိတာကိုအကြောင်းမရှိဘူးနဲ့အကျိုးမရှိဘူးနော်
တခုအကြောင်းပေါ်ခြင်းဒီအကျိုးတခုဖြစ်ပေါ်လျာလာခြင်းဒီအကြောင်းရှိလို့ဘာလို့တရားနာတဲ့အခါငြင်းငြင်းလေးတရားနာပါစိုက်ပြီးတရားအပေါ်မှာသူကမျက်စိကတောင်ကြီးမြောင်ကြီးကြည့်ပြီးတော့တရားမနာတာနဲ့တရားကိုလေးလေးစားစားလေးနာကြပေးပါဟောနေတဲ့ပုဂ္ဂိုလ်ကလေးလေးစားစားဟောနေသလိုနိုင်ယူတဲ့ပုဂ္ဂိုလ်လည်းလေးစားစားနေရနိုင်ပြီပါခန္ဓာကတော့ထောက်ပြန်တယ်တိရိနာဆိုရုပ်ပတိအောရိနာပိရုပ်ပတိခန္ဓာကအပူကြောင့်လည်းထောက်ပြန်တာပဲအေးကြောင့်လည်းထောက်ပြန်တာပဲထောက်ပြန်တာသီးခံပြီးလှုပ်လို့ရပါတယ်နော်အာဘူရေဆိုပြီးတော့တရားအယုံအယုံမဆက်ပဲရတောင်ကြီးခြံတဲ့ခိုက်ပြီးတရားအယုံအယုံမကပ်ပဲနေရတာတရားတော်ကိုမလေးစားတာရောက်တယ်ဘုန်းကြီးတို့မြတ်သားပဲဘုရားပါတာတွေကဓာတိတွေအလေးချင်းတွေကသိပြီးတော့ဒီဇာယမလည်းမသိဟိုတခါတရားတရားတော့မပြီးသေးဘူးတရားဟောတော့ဘူးမပြီးတော့ပြီးတော့ဟာဝါခေါင်မြင်တဲ့ဘွားခေါင်အကင်ဘွားလေးခေါင်ဘွားခေါင်တာခေါင်အဲ့ဒါတွေကလည်းအာဃာရဝါလေးတွေပေါ့မကြီးလေးတရားမှမသိဘူးတန်ခါတရားဘုန်းကြီးတို့နိုင်ငံခြားသွားပြီးနိုင်ငံခြားသားတွေနဲ့တရားဟောတဲ့အခါအဲ့ဒါတွေအများကြီးကြွားတာပေါ့ဗမာတွေနဲ့မြန်မာနိုင်ငံလူတွေနဲ့ဘုရားဘာသာဆိုတဲ့ပုဂ္ဂိုလ်ကြီးနဲ့ဟိုနိုင်ငံခြားတဲ့ကြီးနဲ့ပွာတာအဲ့ဒါလေးပွာကိုယ်နဲ့ကဘုရားအမေရိကန်နိုင်ငံနီးအောင်မှတရားစခန်းမှာနိုင်ငံခြားတဲ့28ယောက်ပါတယ်28ယောက်ပုဂ္ဂိုလ်တန်း2နာရီနဲ့45မိနစ်တရားနာတယ်2နာရီထိုင်တယ်2နာရီတရားဟောတယ်45မိနစ်တရားဆွေးနွေးတယ်လက်ဝှေ့ရှိပြီးတော့တရားနာတာ2နာရီ45မိနစ်လို့ဘုရားပြောရသည်ကျွန်တော်တက်ကောင်းတက်တာတရားနာနိုင်ပါလေ။ Oh no no ဘယ်တော့မှမလို့။ဘာဖြစ်လို့လဲဘုရားမေးတယ်။ရှင်ပြားဒီဟောတဲ့တရားဟာဘုရားဟောတာ။တသဘုရားရှင်ဒီတရားဟောနိုင်ဖို့အတွက်လေးသိရှင်တဲ့ကမ္ဘာတည်းဖြစ်ပြီးတော့မှရရှိလာတဲ့တရားတွေကိုနားထောင်ရတာ။ဒီတရားတွေဆောင်ထားတဲ့ရှင်ပြားတို့ကိုတပည့်တော်ကလက်အုပ်ရှိပြီးတော့ပူဇော်ရတယ်။ကာယကံကုသိုလ်နဲ့ပူဇော်တာပါတရားကိုပူဇော်တာတဏှာကိုပူဇော်တာပါခရိယံလေအဲ့ဒါဘုရားဘာသာနေမဟုတ်ဘူးခရိယံနဲ့မုစလင်နေဟုတ်လားဘာသာရှားပုဂ္ဂိုလ်တွေတောင်မှဘုရားဘာသာလေ့လာလို့သဘောပေါက်လာတဲ့အခါကာလမှာလျှောက်ရှိပြီးတော့ကုသိုလ်တွေကိုယ့်သူတို့ကအာနာလို့တရားဒီလက်အုပ်လက်ကလေးရှားပြီးတရားနာရင်နာလို့ရပါတယ်လို့ပြောတော့အိုးသူကလေ့လာထားတာကဝန္ဒီတပံဝန္ဒရာတိယောတိထက်တဲ့ပုဂ္ဂိုလ်ယူတည်ရပါတယ်။ဟော။လေးစားတဲ့ပုဂ္ဂိုလ်လေးစားရပါတယ်။တရားတော်နာရတဲ့နာတဲ့အခါမှာလက်အုပ်ရှိပြီးတရားနာမှကလည်းတရားနာရောက်ပါတယ်တဲ့။လက်အုပ်မရှိတဲ့တရားနာလို့ရှိရင်အဲတရားနာအင်္ဂါမပြည့်စုံဘူးတဲ့။ဟာတော်လိုက်တာ။သူကဈာနပင်တဲ့ကိုပြောတာ။နော်။အဲ့ဒီတော့ဘင်းတို့တရားရမလဲအဲ့ဒီလိုသူတို့ပြောတဲ့အနေကိုရှိတဲ့တော့ဩကိုပမာပြရလူတွေစဉ်းစားကိုလူတွေကဒီလောက်မလေးစားဘူးသူတို့တကယ်လေးစားကြတာပဲသာသနာတော်မြတ်ကိုလေးစားသံဃာကိုအလုံးလေးစားတာအလောရှိတို့ရှိပြီးရှိပြီးတော့အဲနည်းနည်းညောင်းလာတော့မဟုတ်ပဲတပါးသာနေရှိရှိပြီးတော့လည်းအပြန်ရှိတယ်အဲ့တော့ကိုလေးလေးစားစားလေးဒီတရားတွေနိုင်ဦးတတ်ကြတယ်သူကနော်အဲဒီတော့တို့မြတ်တော်အပြည့်ကြည့်တယ်ပေါ့ကိုလူတွေကိုယောဂီတွေကတော့မှပဲအင်းတရားနာတဲ့အခါမြတ်တော်အပြည့်လက်ကိုရှိပြီးတရားနာတဲ့ဘုရားအလွန်ရှားတယ်အလွန်ငဲတယ်လက်ကိုရှိပြီးတော့လက်ကိုအင်းလက်အင်းစလီဆိုတဲ့သဘောကိုမရှိတော့ဘူးမြတ်တော်အပြည့်ကတော့တော့ဖယားရှင်လေးတော်တော်ကွာတာအဲ့ဒါဒီပေါ့တရားရခြင်းနဲ့ကွာကုန်ကြတော့ဘုရားတရားတရားရှိပြီးတကယ်ကိုယူတယ်တကယ်လေးတာတကယ်မြတ်လို့တယ်တရားတော်ကိုလေးလေးချမ်းချမ်းတန်ဖို့ထားပြီးတရားနာဖြစ်တယ်။ငရုံမကျတင်ရင်မတရားတွေနာပြီးအဲ့ဒီတရားတွေနာရင်းနာရင်းနဲ့ခန္ဓာဆိုင်ပြီးတော့ဟောဖခင်နေတဲ့တော်တော်ကလို့တရားနာတဲ့ကိုယဟန်တော်တွေကလူတွေကတရားလက်အုပ်ရှိပြီးတရားနာတာ။တရားဟောပြီးတော့လက်အုပ်ရှိတာပဲကော။လက်အုပ်ရှိလက်ကတော်လေးတင်ပြီးယဟန်တော်များဆိုလက်ကတော်တည်းပြီးလက်အုပ်ရှိပြီးတရားနာလိမ့်ရှင်အဆုံး။ညာဥယံကပဲတရားဟောတာမိုးတလင်းကြီးအဲ့လိုပဲ။ညောင်းရင်ဟိုဘက်ကအနေနဲ့ရှိတောင်းပြီးပြန်လက်အုပ်ရှိပြီးတရားနာတာ။ဒါတော့ဒီကတရားတရားကောင်းများဘယ်မကောင်းပါနေမလဲလူတွေကိုယ်တိုင်ကစိတ်ပိုင်းဆင်ရွက်အားကောင်းတာကိုဟုတ်လား စိတ်ပိုင်းဆိုင်ရာအကောင်းတယ်စိတ်ပိုင်းဆိုင်ရာဒီကိုကခန္ဓာကြီးတွေကလည်းကြီးထွားကြတယ်သူခန္ဓာလေးခန္ဓာလေးကြီးထွားဆိုစိတ်ပိုင်းဆိုင်ရာလည်းကြီးထွားကြစိတ်ပိုင်းဆိုင်ရာကြီးသွားရုပ်ပိုင်းဆိုင်ရာကြီးထွားတာပေါ့အဲ့ဒီတော့ဒုတိယရဲ့ကံဇာတာဆိုတာကိုယ်ပေါ်မူတည်ပါတာပဲအဲ့တော့ဘိနုခဏနာလိုသီလကံမဝိပင်္ဂသုတ္တမဟောတာအဘိဝါဒိတပံဘိဝါဒိတိဘိဝါဒိတပံရှိခုတဲ့ပုဂ္ဂိုလ်တို့ကဘိဝါဒိတဲ့ရှိခုတတ်ပါပြီ။ဟောဝါဘိဝါဒိတိအမိမွေးပိဋ္ဌာတော့လည်းနဲ့ချုံးကိုတံဖို့ရှိသုံးအပြင်အုံချသွားပြန်လို့ရှိပြီးတော့ရှိခုတတ်ကြပါပြီ။လေးစားတတ်ပါပြီ။ဟောအဲ့လိုလေးစားတဲ့ပုဂ္ဂိုလ်တို့ဒီတဲ့ဒီကုသိုလ်ကောင်းမှုကြောင့်သတိမနုတ္တံအာဂိသတိရတနာဥစ္စာကိုလိနောဟောတိဇောတိထဲတဲ့ပုဂ္ဂိုလ်ယောယီတိတိနဲ့တရားနာယူခြင်းတရားနှလုံးသွင်းတဲ့ပုဂ္ဂိုလ်ဒီတဲ့ဒီပြည်လောကနေနတ်ပြည်လောကနတ်ပြည်လောကရောက်ပါမယ်တဲ့ဒီလွန်သွားလို့ရှိနတ်ပြည်လောကနေပြီးတော့လူတွေလူပြည်လောကသူပြန်လာလူဖြစ်လာမယ်ဆိုရင်လည်းဒီပုဂ္ဂိုလ်ဥစ္စာကိုလိနောဟောတိမြင့်မြတ်သောအမျိုးမှာဖြစ်ရတဲ့တဲ့လို့ရှိရတဲ့ကုသိုလ်မြင့်မြတ်တဲ့အမျိုးမှာဖြစ်စီနေတဲ့အကြောင်းထောက်ပါနေဖြစ်တာတဲ့ဉာဏ်ရသောအမျိုးနဲ့ဉာဏ်ရသောယတနာသုံးပါးကိုရှင်းကြတတ်တဲ့မိကောင်းဖတ်ကသာသမီလာဖြစ်ရတယ်တဲ့လို့ရှိပြီးတရားနာခြင်းတရားနှလုံးသွင်းခြင်းတန်ခါအယုတ်ပေးသည်ပြည့်ခြင်းရဲ့အကြောင်းတရားဟုတ်တယ်နော်ဒါသုလကံကဝိပင်္ဂတုတ္တမဟောတောတိယပုံနာရဲ့တုပ္ပလူမြင်ကဘုရားကို၆တဲ့တချို့တော့ပုဂ္ဂိုလ်တွေအမျိုးတွေမြင့်မြတ်တချို့အမျိုးတွေယုတ်ညံ့ညာဘာကြောင့်ပါလဲဘုရားတချို့ပုဂ္ဂိုလ်တွေအမျိုးတွေယုံညံ့ပြီးတချို့ပုဂ္ဂိုလ်တွေအမျိုးမြင့်မြတ်တာဘာကြောင့်ပါလဲဘုရားအေးလို့အင်းစနေပြီးတော့တရားဟောတရားနာသံဃာတော်ဒီကိုသူတည်တဲ့ပုဂ္ဂိုလ်တွေဟာတဲ့ဘုရားဒီမှာအမြဲတမ်းမြင့်မြတ်တဲ့အမျိုးနဲ့ဖြစ်ရတဲ့တဲ့လို့ရှိနေရှိသေးတဲ့ပုဂ္ဂိုလ်လည်းမရှိမဲမပဲနဲ့ဒီတဲ့ပုဂ္ဂိုလ်များဟာတဲ့ဘောဓနာမှာအမျိုးရုပ်တော်ဘွားမှာတော့သွားပြရတဲ့တဲ့ယုံညာတော်အမျိုးမှာသွားပြရတဲ့တဲ့ဒါသုလကံဝိပင်ကသုတ္တမဘုရားရှင်ဟောတာလားဒီပုဂ္ဂိုလ်ဒီဘာလို့ချမ်းသာပါလဲသူတို့ဘာလို့ဆင်းရဲရပါသလဲသူ့ဘပညာပါတတ်ပြီးသူ့ပညာမတတ်တာဘာကြောင့်ပါလဲတချို့ပုဂ္ဂိုလ်ကယောဂါတွေများပြီးသူ့ယောဂကင်းတာဘာကြောင့်ပါလဲသူ့ဘဝအဆင်းကြီးလာပြီးသူ့ပုဂ္ဂိုလ်ကဆင်းလာတာဘာကြောင့်ပါလဲတို့ဘုရားလုံးချမ်းသာတို့တို့ဘုရားလုံးချင်းရတာဘာကြောင့်ပါလဲအားလုံးကိုမေးတဲ့က36ပုဒ်သာမေးတဲ့တော့ဘုရားကကြံချင်းမယူလို့ပဲကွယ်ဘာချင်းမယူလို့ကောင်းတဲ့အမူအရာတွေပြုလို့တယ်ပေါ့ကောင်းမျိုးတွေများတာဖြစ်တယ်လို့မကောင်းတဲ့အမူအရာရှိတယ်မကောင်းကျိုးပေးမှာပေါ့တဲ့ဟုတ်တယ်နော်ဘာလို့ချမ်းသာလဲဒီကံဆွမ်းခြင်းမအားကောင်းလို့ချမ်းသာတယ်တဲ့ဒီကံဆွမ်းခြင်းမမရှိတဲ့ပုဂ္ဂိုလ်ကဆင်းရဲတယ်ဟုတ်တယ်နော်အဲ့လိုဘာလို့မြင့်မြတ်တဲ့အမျိုးကဖြစ်ရတယ်ရေရည်တဲ့ပုဂ္ဂိုလ်ရိုသေလို့မြင့်မြတ်တဲ့အမျိုးကဖြစ်ရတယ်တဲ့ရိုသေတဲ့ပုဂ္ဂိုလ်မရိုသေမလေးမကထားတဲ့ပုဂ္ဂိုလ်ကယုံကြည်သောအမျိုးကယုံညံ့သောအမျိုးမှဖြစ်ရတယ်တဲ့သာသနာပဲနော်ဒါဆိုတရားဟောနာရတဲ့ကရိုသေလေးလေးသာတရားနာယူတဲ့ပုဂ္ဂိုလ်ဒီတဲ့ပညာလေးကြီးမားတဲ့ဘဝဖြစ်တယ်တဲ့တရားတော်နာယူတဲ့ကမယုံမသိမလေးမကနေတဲ့ပုဂ္ဂိုလ်ဟာတဲ့ပညာနည်းတဲ့ပုဂ္ဂိုလ်မဖြစ်ရတဲ့ပညာနည်းတဲ့အတိုင်းဝန်းမှာသွားဖြစ်ရတဲ့တဲ့ဒါပညာတတ်တာပညာမတတ်တာယောဂာတွေဘာလို့မြင်ရသလဲသူတို့တတ္တဝါတွေကြီးစေလို့တတ္တဝါတွေကြီးစေတဲ့ပုဂ္ဂိုလ်တွေကယောဂာများတယ်တဲ့မကြီးစေတဲ့ပုဂ္ဂိုလ်ကယောဂာမရှိဘူးယောဂကင်းတယ်တဲ့ဘာလို့အတ္တတွေကသလဲတတ္တဝါတွေတတ်ပြတ်လို့ပုဂ္ဂိုလ်တွေတတ်ပြတ်တဲ့ပုဂ္ဂိုလ်ကအတ္တတန်းတူတယ်တဲ့မတတ်တဲ့ပုဂ္ဂိုလ်ကအတ္တတန်းရှိတယ်သာပြရပြဟုတ်လားဘာလို့ပညာဉာဏ်တွေဘာလို့တိုးတက်ကြီးပါသလဲဉာဏ်ဘာလို့ကြီးကြသလဲဥစ္စာတွေသိတဲ့ဥစ္စာသိဝိတ္တဘာအသိဝိတ္တဘာဒါမိဘဲတဲ့တရားလားမိဘဲတဲ့တရားလားတရားတော်နာရုဒ္ဓကလေးလေးဆက်သမ်းမြင်နေတဲ့တရားတော်မသိတာကိုမေးလို့ရှိတယ်အဲ့တော့တရားတော်မြတ်မှာယောသီတိနာယိမတ္တပညာတတ်တယ်တဲ့ယောသီတိတဲ့ပုဂ္ဂိုလ်ကပညာမတ္တပူဆန်းတဲ့ဘုရားရှင်ဆုံးမတရားတော်တွေကိုဒါကံနဲ့အကျိုးပေးပဲဆင်ရအောင်မြတ်စွာဘုရားဟောလိုက်တဲ့ကံမှာသူ့ဘာလို့တင်ရသောတာပန်ကြီးခဲ့တယ်အော်ဘုရားရှင်သုံးမမှားလိုက်တာ။မြတ်စွာဘုရားသုံးမတရားဓမ္မုရှိလိုက်တာ။ဇာတရားနဲ့လက္ခဏာကိုနော်။အဲ့တော့မြည်သည့်ပုဂ္ဂိုလ်မဆိုယဟန်ဖြစ်စီလူဖြစ်စီ။တရားတော်ကဘာလို့သိနေ? လူတွေရမယ်လေးစားရမယ်လိုက်နိုင်ရမယ်တန်ဖို့ထားရမယ်တဲ့ဒါဆိုရင်မိမိကတန်တရားကကိုယ်တန်တာကိုယ်ကိုကျေးဇူးများလာလိမ့်မယ်ဟုတ်ပြီမင်းတို့ဟောလက်တာဖြစ်နေတဲ့နိဗ္ဗာန်ရောက်လွယ်38တွင်မှာဒီနောက်ဆုံးဟောပြမယ်မြတ်စွာဘုရားရှင်ဟောမိတော်မူခဲ့တဲ့တရားတော်များဘယ်ကိုရောက်ဖို့အတွက်လဲမိနိဗ္ဗာန်ရောက်ဖို့အတွက်နိဗ္ဗာန်ဆိုတာနိဗ္ဗာန်ဘာနာဥစ္စာတဏှာမှကျွလွတ်သွားကြနိဗ္ဗာန်နိဗ္ဗာန်ပဏ္ဏလောကုတ္တသင်္ခေတံသရုမကညာနဲ့သစ္စိကာတပါမေကဗရမာရမဏဗုဒ္ဓဝါဏသင်္ခတယနိကန္တတနိဗ္ဗာန်ပဝုစတိအရှင်မြတ်တော်မထေရကလက်သားထာကရမှာဒီလိုပြထားတယ်နိဗ္ဗာန်ဆိုတာတဲ့နိဗ္ဗာန်ပဏ္ဏလောကုတ္တသင်္ခေတံနိဗ္ဗာန်ဆိုတာလောကီမဟုတ်ဘူးတဲ့လောကုတ္တရာပဲတဲ့အဲ့ဒီနိဗ္ဗာန်မဲ့ဖို့ကိုတဲ့ဇလုံးဘက်ကညာနေတဲ့သစ္စိကာတ္တပါမဲ့၄ပါးဖို့၄ပါးဖြစ်တာနိဗ္ဗာန်ညမောက်ပြန်တယ်တဲ့သရပတိမဲ့နဲ့နိဗ္ဗာန်ကိုညမောက်ပြုနိုင်တယ်သရပတိဖို့နဲ့နိဗ္ဗာန်ကိုညမောက်ပြုနိုင်တယ်တဂံယမိမဲ့နဲ့ဖို့အနာဂံမဲ့နဲ့ဖို့အနာရန္တမဲ့နဲ့ဖို့အဲ့ဒီမဲ့၄ပါးဖို့၄ပါးဖြစ်တဲ့နိဗ္ဗာန်ကိုစီစီပြုနိုင်ပါလေညမောက်ညမောက်ပြုနိုင်ပါလေတဲ့မေဃဗရမာရမဏဘူတံပုရုဇဉ်ကြီးကနိဗ္ဗာန်ကိုဘယ်လိုအာရုံကမှလဲလို့ဆိုတော့ခန္ဓာကြီးဒုက္ခသစ္စာခန္ဓာကိုဆင်းရဲနေတယ်ဆင်းရဲတဲ့ဒုက္ခဝိညာဉ်တွေ့ပြီးနေတဲ့အခါမှာဩဆင်းရဲတာဒီဆင်းရဲခြင်းမရှိတာနိဗ္ဗာန်ပဲဒီဆင်းရဲနေတာဒုက္ခသစ္စာဒီဆင်းရဲခြင်းတရားတွေဘာမှမရှိတဲ့နေရာနိဗ္ဗာန်ပဲအဲ့ဒါတော့အာယုံပြုတော်အပြည့်သိနေတယ်နော်ဆင်းရဲခြင်းကျင်းသောမဂ်ဖို့နိဗ္ဗာန်ကိုအာယုံပြုတော်ပဲသိနေနားလည်နိုင်တယ်ဒါဆိုရင်ဘယ်ပုဂ္ဂိုလ်တို့ကနိဗ္ဗာန်ကိုဘယ်လိုသဘောပေါက်နိုင်တယ်လို့မြင်ဒုက္ခသစ္စာကိုထောက်ပြီးတော့ဒုက္ခသစ္စာညီရောဓသစ္စာကိုသဘောပေါက်နိုင်တယ်ဩခန္ဓာတကူလုံးပါအငြင်းတဲ့ဆင်းရဲနေပါဘူးဟောလားဒီလိုမှချမ်းသာခြင်းဆိုတာဘာတကမှမရှိပါလားဒီဆင်းရဲခြင်းတရားတွေလုံးဝကုန်ဆုံးသောသာသောအရှိဟာလုံးဝချုပ်ငြိမ်းတဲ့အရှင်ဒီနိဗ္ဗာန်ပဲနိဗ္ဗာန်ဟာဒီဒုက္ခမရှိတဲ့တော့နိဗ္ဗာန်နိဗ္ဗာန်မှာအနိစ္စဒုက္ခအနတ္တမရှိဘူးနော်နိဗ္ဗာန်သည်နိစ္စနိဗ္ဗာန်ဒုက္ခနိဗ္ဗာန်မြဲတဲ့နိဗ္ဗာန်ထာဝရမြဲမြံခြင်းရှိတယ်ချမ်းသာခြင်းအမှန်ရှိတယ်ဆိုတော့အဲ့ဒီချမ်းသာခြင်းတရားကိုမလေးပါဖြင့်မြင်နိုင်တယ်အလိုလိုမမြင်နိုင်ဘူးနော်ပုထုရှင်စိတ်နဲ့မမြင်နိုင်ဘူးနော်အရိယာစိတ်မွေးပြီးတော့မှမြင်နိုင်တယ်တရားယောဂီတို့တရားအားထုတ်တယ်ဆိုတာအရိယာစိတ်ဖြစ်အောင်မွေးနေတာပုရုဇဉ်စိတ်မှာအရိယာစိတ်ဖြစ်ဖို့တည်းကြောင်းလွှဲနေတာနော်တရားအားထုတ်တယ်တရားနှလုံးသွင်းနေဆိုတာပုရုဇဉ်စိတ်မှာအရိယာစိတ်ဖြစ်ဖို့တည်းကိုသတိပ္ပံတရားတို့ကချိန်မှများစွာစူတာအားထုတ်နေတာအဲ့ဒီသတိပ္ပံတရားတွေချိန်မှများစွာအားထုတ်ဟောသမ္မပ္ပံတရား၄ပါးတော့ချိန်မှများစွာအားထုတ်လုံလဝရိယတင်ပြီးရှင်းတာပါမယ်အားထုတ်တယ်ရှိတော့ဣတိပ္ပတရားတွေပွားလာအမြဲတမ်းဣတိပတ်တရားတွေပွားများရင်ပွားများရင်းနဲ့ဣတိပတ်၄ပါးတွေပွားများပါများလာပြီရှိတော့ဘုံ၅ပါးဖြစ်လာတာပေါ့ဘာဖြစ်တယ်ဘုံ၅ပါးဖြစ်လာတယ်ဘုံ၅ပါးဖြစ်ပြီအင်္ဂရိ၅ပါးဖြစ်လာနော်အင်္ဂရိ၅ပါးဖြစ်လာလို့ရှိရင်ဘုံ၇ပါးဖြစ်လာတယ်ဘုံ၇ပါးပြည့်စုံတဲ့ပုဂ္ဂိုလ်ကမဂ္ဂင်၈ပါးပြည့်စုံသွားချာနော်မကင်မနာပါဖြစ်ပြည်ဆုံးမယ်မကင်၈ပါးပြည်ဆုံးမယ်အဲ့ဒီတော့ယောဂီပုဂ္ဂိုလ်ဟာမိမိရဲ့စိတ်စဉ်မှာမနည်းကပြောခဲ့တယ်ဗောဓိပက္ခယ38ပါးထဲမှာဘုရင်ဘုရင်ဆိုတာဟာဘုရားကတော့ဖြေးလို့ပြောတယ်ဟုတ်လားဩဇတိသာဣမံမန္တံလဲဖြေးပဲမန္တံပဲတဲ့အဲ့ဒီဖြေးကိုတောက်ရမယ်တဲ့ ပါလို့ရမယ်လေတောက်ရမယ်ဆိုတာဟာရေနဲ့တောက်ရတာမဟုတ်နော်ညံနဲ့တောက်တယ်လို့အမြဲတမ်းတတိတရားတွေပဲတတိတံဘောရှင်ကိုချိန်အမြဲတမ်းပွားနေရတယ်တမောဝိဇ္ဇံဘောရှင်ကယုံနာဓမ္မသင်္ခါရတရားတွေဘောအကဲခတ်လို့ကဲလို့ကဲလို့ရှိနေရတယ်ဝိရိယတံဘောဇဝိရိယရည်ရဲ့ပွားများပိဋိတိဖြင့်ပသတိကိုဉ္စင်းစင်းကြီးနေဖြင့်တမာတိအစီအစီတည်ငြိမ်မှုရပြီဥပက္ခတံဘောဇနေအားရကောင်းလာပြီဆိုရင်လေဥပက္ခတံဘောဇအင်းအားပြည်လာတော့ယောဂီပုဂ္ဂိုလ်တန်လည်းမှတမာတိတမာတိကပ္ပဆိုတဲ့ပညာမြင့်ကနှစ်ပါးလာတော့တာပညာမြင့်ကနှစ်ပါးသည်တမာတိမြင့်ကသုံးပါးပေါ်မှာတည်လာတယ်တမာဝါယမတမာတတိတမာတမာတိသမဝါယမဆိုတာကောင်းစွာအာထုခြင်းနော်ကောင်းသောအာထုခြင်းကောင်းစွာကြိုးစားနေတယ်ကောင်းစွာကြိုးစားအာထုနေသောအလုပ်ကိုသမဝါယမလို့ခေါ်တယ်တမာတတိကကောင်းစွာစိတ်ဆက်ဆက်ကြည့်နေတယ်ခန္ဓာကပေါ်နေတဲ့အာယုန်နဲ့ပေါ်မှာခန္ဓာထင်ရှားပေါ်လာတဲ့အာယုန်နဲ့ပေါ်မှာတတိနဲ့ထောက်လို့ကြည့်နေတယ်သင်္ချာသောနေရာလေးကိုစိတ်ကညှောက်ကန်ပြီးတော့တတိနဲ့တတိထန်လို့ကတ်လို့လှမ်းလို့လှမ်းကြည့်နေတယ်လှမ်းကြည့်တိုင်းကြည့်တိုင်းမှာသမာဓိအာယုံကတက်ပြီးတော့ပြေးနေတယ်ညင်ပြီးတော့သမထအာယုံတို့တည်ဖို့ပြေးနေသူကဝိရိယတတိသမာဓိတိဟုတော့သမာဓိမြင့်ကဲတော်မှာဒီခန္ဓာကိုယ်ကြီးသင်္ချာမှုပေါ်မှာညှောက်ကန်ပြီးတော့ထင်းနေတယ်အပြင်အာယုံတို့မလွတ်တော့မလောမရောက်တော့မိမိစိတ်ဉာဏ်ဒီတမာတိမြင့်တင်သုံးပါးရှိနေတဲ့ယောဂီပုဂ္ဂိုလ်အပြင်အာယုန်နဲ့ဖော်မလို့တော့ဌာနေတဲ့ကဖြစ်စီယန္တိတဲ့ကဖြစ်စီသွားလာလို့ကျတဲ့ကဖြစ်စီပဝန်းကြီးဘောဘယ်တော့မှဖော်မလို့တော့ဘူးဘာဖြစ်လို့လဲသူကဝိရိယတတိတမာတိဝိရိယလေးနဲ့ထပ်ဆင်းထပ်ဆင်းကြိုးစားနေတယ်တတိနဲ့ထပ်ဆင်းထပ်ဆင်းကြည့်နေတယ်တမာတိကငြိမ်နေတယ်အဲ့ဒီသမာဓိမြင့်ကျင်သုံးပါးကိုကိုယ်ယူပြီးတော့မှသမာသင်္ကပ္ပမြင့်ကျင်ကလှမ်းလှမ်းပြီးထောက်ထောက်ပဲကြည့်တာတော့လားသမာသင်္ကပ္ပဆိုတာကောင်းစွာသုံးသပ်ခြင်းခန္ဓာကိုယ်ကအရှိလားမရှိလားအရှိလားမရှိလားသုံးသပ်နေတာကသမာသင်္ကပ္ပမြင့်ကျင်နော်သုံးသပ်နေခန္ဓာကိုယ်ထဲမှာပေါ်လာတဲ့အာယုန်တွေအရှိတရားလားမရှိတရားလားအရှိလားမရှိလားစသဖြင့်သုံးသပ်နေတယ်သုံးတန်လေးနဲ့ပေါ်လာတဲ့နေရာလေးပေါ်ပေါ်အော်ဒါအရှိတာမရှိတာပြန်ကြည့်တယ်တမာတိတိမြင့်ကင်ကဆွန့်ဖြစ်လိုက်ရတယ်အဲမရှိဘူးကွာသုံးတန်ယုံသုံးတန်နေတာကတမာသင်္ကပ္ပမြင့်ကသုံးတန်ယုံပဲရှိသေးတယ်တမာတိတိမြင့်ကင်ကဆွန့်ဖြစ်လိုက်တာနော်မြင့်ပေါ်လိုက်တဲ့အာယုံလေးကမရှိဘူးကွာဖြစ်ပြီးပြည့်နေရဲ့ကြည့်လိုက်တာဖြစ်ပြီးပြည့်စင်းနေတယ်ကွာလို့ဆွန့်ဖြစ်ကြပြိဋ္ဌာကတမာတိတိမြင့်ကင်ကဆုံးမရှိပြိဋ္ဌာသုံးတန်တဲ့ဆုံးဖြတ်တယ်ဒါပညာမြင့်ကျင်နှစ်ပါးနော်အဲ့တော့ပညာမြင့်ကျင်နှစ်ပါးကဒီခန္ဓာကိုယ်တည်းကဘယ်နေရာပဲပေါ်ပေါ်ဘာအာယုန်လေးပေါ်လာတဲ့အာယုန်ဟာယောက်ျားမဟုတ်ဘူးမိန်းမလည်းမပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ဘူးအသိစီဝါလေးကြလည်းမဟုတ်ဘူးအော်ယုံနာဓမ္မတွေဖြစ်နေတာယုံနာဓမ္မတွေဖြစ်နေတာပါလားမွေးတာလည်းယုံနာသိတာလည်းယုံနာပါလားယောက်ျားမိန်းမပုဂ္ဂိုလ်ဆိုတာပညာပဲရှိတာလေးကဖောက်ပြန်မှုသဘောသိမှုသဘောဒီနှစ်ခုပဲရှိနေပါပေါ့လားလို့ကိုယ့်ကိုယ်ကိုယ်ကိုယ်မိကိုပြီးသွားရှာတာဆိုတာမာတိတိကအမြင်မှဖြစ်သွားတာကိုအမြင်နေသိမှန်လားကြည်လင်သွားပြီသူကသံဃာမှုံမှုဝါးဝါးမြင်တာမို့ကြည်ကြည်လင်လင်လမ်းလို့မြင်ပြီးပြင်ပါပြီးခိုင်ပါပြီးဆိုခြင်းကြောင့်ပြီးပြီးပြင်ပြင်မိကိုခန္ဓာကိုယ်ကိုယ်ကိုယ်ကိုယ့်ကိုယ်ကိုတွေ့နေတယ်ခန္ဓာတကူလုံးမှာသေမင်းဆန်ချောင်းလေးကရှည်တဲ့လေတကူလုံးကိုကြောင်ဆောင်ကြီးတွေရှိတော့။အော်ဘာစုဘာတခုမှနိစ္စသဘောတွေမရှိပါလား။ဥပမာအဖြစ်ဘယ်လိုနိုင်ငံသားတွေကိုဖောက်ခဲ့တဲ့သကလုံးနဲ့ပတ်သက်ပြီးပြောပြအောင်။အဲ့တော့တို့ကတကယ်ဝိပဿနာစစ်စစ်ကိုနားထောင်ကြည့်ပါလေလို့အဲ့ဒါလို့ပြောတာ။ဘုရားကခင်ဗျားတို့ဝိပဿနာစိတ်နားထောင်ဖို့အတွက်ခန္ဓာကိုယ်ကြီးကိုစစ်စစ်ကြည့်ရအောင်မယ်ခန္ဓာကိုယ်ထဲမှာရှိနေတဲ့ ်ခင်ဗျားတို့အမြဲတမ်းတစ်သက်လုံးတစ်သက်လုံးရထင်နေတဲ့ဒီခန္ဓာကြီးကိုနိစ္စဒုက္ခအတ္တသူ့မှလို့ထင်နေခဲ့တယ်။မြဲသလိုထင်ကြည့်ခဲ့တယ်။ချမ်းသာတယ်လို့ထင်ကြည့်နေခဲ့တယ်။စိတ်သွောင်းနဲ့ကိုယ်ပါလေထင်ခဲ့တယ်ငါလို့ငါအစ်င့်နေတယ်ငါခန္ဓာကိုချောရလှတယ်ပဲလို့ထင်ကြည့်နေခဲ့။အဲ့လိုထင်ကြည့်နေခဲ့ခြင်းဒီတာမှားရင်းတော့မိစ္ဆာသင်္ကပ္ပခေါ်တယ်။နံပါတ်၁ခင်ဗျားတို့ခန္ဓာဆိုတဲ့သဘောကိုနားလည်ပြီးပါလို့ဘာလို့ခန္ဓာလို့ခေါ်တယ်လဲခန္ဓာညာဓာရီဒီဒီခန္ဓာခန္ဓာဆိုတာစိတ်သုံးနေတဲ့သဘောကိုခန္ဓာလို့ခေါ်တယ်စိတ်သုံးတဲ့သဘောကိုဘာလို့ခေါ်တယ်စိတ်သုံးနေတယ်ဘာလို့စိတ်သုံးနေတယ်လဲနေစာလုံးညာဒုက္ခသုံးညာအတ္တသုံးညာသူပသုံးညောတိခန္တော ခန္တော ခန္ဓာဆိုတဲ့သဘောတရားတိကနေဆံဉာဏ်ချင်းသဘောမှသုံးညာစိတ်သုံးနေပါပြီ ဒုက္ခချမ်းသာခြင်းသဘောမှလည်းပဲသုံးညာစိတ်သုံးနေပါပြီ အတ္တစိတ်သွားတဲ့ကိုယ်ပါတဲ့ဆိုတဲ့သဘောမှလည်းပဲသုံးညာစိတ်သုံးနေပါပြီသူ့ပန်သိနေသောသဘောမှလည်းသုံးဉာဏ်သိသုံးနေပါပြီ။တဏ္ဍာမတို့သဘောကိုခန္ဓာခန္ဓာတိခန္ဓာဟုယုတ်စတိမိတော်မူ၏။ခန္ဓာဆိုတာနေသဒုက္ခအတ္တသုဘတရားမှသိသုံးနေလို့ခန္ဓာလို့ခေါ်ပါတယ်တဲ့။ရှင်းပြီနော်။ဘယ်လိုဆရာမလဲကနေသကိုဆက်ကြည့်လိုက်။ခန္ဓာကိုယ်တကူလုံးမှာယောဂီတွေတရားဓမ္မတွေတို့သခွားသီးတွေမြဲနာစမ်းနေရသခွားသီးတွေကိုသိနေတော့မှာတင်းပြီးသခွားကြီးတစ်ပိုင်းတစ်ပိုင်းတစ်ပိုင်းပိုင်ထားလိုက်တစ်ပိုင်းကြီးလက်တဆဲလောက်ပြီးပိုင်လိုက်တစ်ပိုင်းကြီးတစ်ပိုင်းလည်းပိုင်ထားလိုက်ပြီးအဝေးကကြည့်သခွားသီးလုံးကြီးတော့မြင်ရလိမ့်မယ်အနိကလို့ရှိရင်သခွားသီးအပိုင်းနေတာဖြစ်နေပြီအလုံးမဟုတ်တော့ဘူးဟုတ်တယ်နော်အဲ့ဒါလိုပဲတဲ့ခန္ဓာကိုဥကောင်းကနေပြီးတော့ဇနီးဆန်ချောင်းကရှစ်သက်လက်တဲ့တကူလို့ကိုပိုင်ကြည့်ညာနဲ့ပိုင်ခေါင်းတကူလို့တကူပိုင်ချလိုက်နိစ္စချကြည့်လိုက်ခေါင်းမှာနေတဲ့နေရာများရှိသလားတလဲမလောက်ပိုင်ကြည့်တပိုင်ကြီးတပိုင်ကြီးတပိုင်ရင်တပိုင်ရင်တက်သားကြီးတကူကိုလွှားတဲ့တပိုင်ပိုင်ပိုင်ပိုင်ပိုင်ပြီးတကယ်လို့ပိုင်ကြည့်ပြီးတကယ်လို့ညာနဲ့ပိုင်ကြည့်ဘယ်မှလဲနေတဲ့ခါမရှိတော့ဘူးနောက်တစ်ပိုင်ပိုင်ကြည့်နေတဲ့နေရာရှိသားကြီးတကူလို့ရှစ်သက်လက်တဲ့ဆုံးအောင်လေးကြည့်လိုက်တကူလို့မှာမြဲတဲ့နေရာများရှိသလားမရှိတော့ဘူးတကူလို့မှာတရွာရွာတမောမောတလုံးတော့အမြဲတမ်းဖောက်ပြန်ပျက်စီးနေတယ်မလားနေပျက်စီးတဲ့နေရာလေးများရှိသလားနေစာမရှိတော့ဘူးနေစာပြောက်ပြီးတော့အနိစ္စရောက်သွားပြီအနိစ္စခန္ဓာကြီးပဲဟုတ်တယ်လားကိုယ်ကမြဲမြံနေလို့ထင်ကြီးကနေခဲ့တဲ့ခန္ဓာကိုယ်ကြီးကဒီနေ့ဉာဏ်နဲ့သင်ကြည့်ပြီးရှိတော့ဉာဏ်ဉာဏ်တော့နေရာလေးရှိသလားဒါဆိုရင်ဒုက္ခကိုသင်ကြည့်လိုက်ခန္ဓာကိုယ်ဉာဏ်နဲ့တပိုင်းကြီးပိုင်းသဘောတိပိုင်းထားတယ်လို့ပဲတပိုင်းကြီးပိုင်းပြီးကြည့်လိုက်တယ်ပိုင်းထားတဲ့နေရာမှာသူကချမ်းသာရင်းများရှိတာဘာလို့ချမ်းသာလို့ခေါ်တယ်လဲကြည့်လိုက်ပါဦးရှိလားနောက်တပိုင်းပိုင်းကြည့်လိုက်ကြည့်လိုက်ဦးတပိုင်းကြီးတပိုင်းကြီးတပိုင်းကြီးတပိုင်းကြီးခန္ဓာကိုယ်ကြီးကိုနလမသုံးလင်းမလောက်ပိုင်းကြီးညံတဲ့ပိုင်းကြီးတပိုင်းကြီးတပိုင်းကြီးတပိုင်းကြီးညောက်ဦးတွေကိုလှိမ့်တတ်သီးဖြတ်ထားသလိုသခွားသီးတွေခရမ်းသီးတွေကိုသီးဖြတ်ထားသလိုတပိုင်းကြီးတပိုင်းကြီးသီးဖြတ်လိုက်ခြားလိုက်ဒုက္ခကိုခြားကြည့်လိုက်တကူလုံးမှာရှိသေးတဲ့တည်းထိရှိသလားထိတုံသွားပြီ။အော်ဒုက္ခမရှိပါလား။ဘာလို့ကရှားတာလည်းမရှိပါလားလို့ဖြတ်ကနေညင်အဲ့ဒါခန္ဓာကိုတွေ့သွားပြီဆိုတာ။အဲ့ဒါကမမြင်သေးဘူးလို့ဆိုရင်ခန္ဓာကိုမတွေ့သေးဘူးခန္ဓာမတွေ့သေးဘူးဟုတ်တယ်နော်အတ္တအစိုးရတဲ့ဆိုတဲ့အထင်ကြီးတဲ့ကိုယ့်ကိုယ်ကိုငါစိတ်သွားနေကိုယ်ပါတဲ့အထင်ကြီးတဲ့ခန္ဓာကိုပြန်ကြည့်လိုက်တပိုင်းကြီးပိုင်းကြီးလိုက်ငြိမ်းညာလို့ချမ်းသာခြင်းငြိမ်းညာခြင်းချမ်းသာခြင်းတရားမှာစိတ်သွောတဲ့ခန္ဓာကိုယ်ကြီးကိုအတ္တကိုယ်တော်ဘောဓိကစိတ်တိုင်းကြစီစီမံထားတာလေးများရှိတာပြန်ကြည့်လိုက်ပါဦးကိုထားတော့မြင်သလားတပန်းကြီးကြကြည့်လိုက်တပန်းကြီးပန်းတပန်းကြီးတပန်းကြီးပန်းအခုလိုတခုလုံးလုံးကြည့်လိုက်မိမိဖြစ်ရှင်သလိုဖြစ်ပေးနေရင်ဖြစ်ပေးသောနေရာလေးများရှိသလားကိုဖြစ်ကိုစိတ်တိုင်းညာစီဆောက်ထားသောအရာဝတ္ထုလေးအဖြစ်တည်ငြိမ်မှုရှိရလားမရှိဘူးညာနဲ့တပန်းကြီးလည်းမလန်းကြည့်လိုက်မရှိတော့ဩမရှိတော့ပါလား သူ့ဘာကိုကြံကြည့်လိုက်တင့်တယ်လေဆိုပြီးတော့ခန္ဓာကိုယ်ကြီးကိုမှန်တကြီးနဲ့နေတဲ့ခန္ဓာကိုယ်ကိုကြံကြည့်လိုက်အရေးတူအရေးပိုင်းတကုံလို့ခွာလိုက်ညာနဲ့ခွာခန္ဓာကိုယ်တို့တော့မှဒီအသားပေါ်မှာအရေးပေါ်မှာအရေးဒီပေါ်တင်တဲ့အရေးတူအရေးပိုင်းအကုန်လုံးခွာချထားလိုက်စမ်းပါအရေးတူအရေးပိုင်းနဲ့အားလုံးကောင်းမှနေအကုန်ခွာချပြီးတပုံပုံထားလိုက်ကြီးလို့ကောင်းပါအောင်မလားမတင်နေတော့ဘူးနော်အသားတွေကိုအကုန်လုံးရှိကြတဲ့အသားတွေအားလုံးစီးစီးပြအသားတွေစီးစီးတပုံပုံထားလိုက်အကျောတွေကိုအကုန်လုံးခွာချပြီးအကျောပေါင်းသုံးထောင်အကျောပေါင်းသုံးထောင်တော့အကုန်ပြတ်တော့ပြတ်အကုန်တော့အကုန်လုံးစီးပြီးဒီတိုင်းမုန်းတီးညင်းနေလို့အကုန်လုံးစီးထားလိုက်နော်ဦးသိန်းဦးမနှလုံးအစုပ်မြို့တဲရှိတဲ့တိတိတိအစီချင်းချင်းနဲ့ပဒွေရ20အာဘောဒ22ပါ32ပုံပုံထားလိုက်ခန္ဓာကိုယ်တွေ့အရင်တည်းမှာဒီကိုဒီလိုညားမှာရင်တရားယူနေဖြစ်နေမှာပေါ့ဘယ်မှာလဲယောက်ျားဘယ်မှာလဲမိန်းမဘယ်မှာလဲပုဂ္ဂိုလ်ဘယ်မှာလဲတတဝအယုဒိနိုင်ယုဒိအယုဒိအယုဘုံတို့ရကောအကုန်လုံးစုပြီးတနည်းကိုစစ်ထားလိုက်ဟုတ်တယ်နော်ကဲဘယ်မှာလဲစိတ်နေစရာဘယ်မှာလဲနှားတဲ့ခန္ဓာဘယ်မှာလဲစိတ်နေတဲ့ခန္ဓာဘယ်မှာလဲချောတဲ့ခန္ဓာကြီးအဲဒါလို့တရားဆိုတာခန္ဓာကိုဖွဲကြည့်ရတယ်ဒါကိုစစ်စစ်ဖွဲကြည့်ရညာနဲ့နော်ညာနဲ့ခန္ဓာကိုယ်တစ်ခုချင်းတစ်ခုချင်းခွာကြည့်ရတယ်ညာနဲ့ခွာကြည့်ရတာဩခန္ဓာတစ်ခုလုံးပါအင်းအပေါ်ကအပြီးမော်ကြီးကအရေးဆိုအရေးပါလေးဖုံးလုံးထားလို့တိုင်းငုတ်ကုတ်ကိုဟုတ်တော်လို့ထင်ကြည့်နေရတာကိုအရေးတူအရေးပါလေးဒီအကုန်တည်းလေးကြာလာတော့တောင့်လင်းပြီးပေါ့အောက်တဲ့ကြီးကြီးပုဂ္ဂိုလ်နဲ့ကြည့်တော့ကမကောင်းတော့ဖြစ်တာအကုန်လုံးညာနဲ့ချုပ်ကြည့်လို့ဒီတစ်ခုလုံးခွာကြည့်လိုက်ခွာကြည့်လိုက်ခွာကြည့်တဲ့တပတ်ချင်းခွာကြည့်တဲ့တစ်ခုလုံးပါအယုနယုရေကြဲကြဲနဲ့ဖြစ်နေတယ်အယုဇုခန္ဓာဖြစ်နေပြီဟုတ်တယ်လားအဲ့ဒီအယုဇုခန္ဓာကိုယ်ကြီးရလဲနေတံနေတံတို့ရဲ့ဓာတ်တင်းတောင်များများနေပေါ်နေသုံးနေဆိုအကုန်လုံးကြောကြပြီးတော့ပြာတိဖြစ်သွားမယ်ပထမမြည်စည်းဩဇာပဲဖြစ်သွားချတယ်ဘာရှိပါမလားမရှိတော့ဘူးအဲ့ဒီ32ပါးသောကောဋ္ဌာတလေးရောမီးရှို့လိုက်တမ္မမဟုတ်ဘူးပြာဖြစ်သွားချတယ်မြည်စည်းဩဇာဖြစ်သွားချတယ်ပဲမှလည်းပုဂ္ဂိုလ်ပဲမှလည်းတတဝါပဲမှလည်းငါပဲမှလည်းဒီပဲမှလည်းချမ်းသာတာပဲမှလည်းတင့်နေတာပဲမှလည်းကောင်းတဲ့ခန္ဓာကြီးညာနဲ့တကူလုံးကိုဖွေချလိုက်ဖြစ်စည်းပြီးကြည့်လိုက်တရားဆိုတာယောဂီများရဲ့အရှိကိုအရှိတိုင်းဖောက်သိပြီးညာနဲ့ထိုးထိုးတင့်ကြည့်ရတယ်အလုံးနော်မရှိတာကိုကြည့်တာလားအရှိကိုကြည့်တာအရှိကိုကြည့်လို့တွေ့ရင်တရားဟုတ်တယ်လားအရှိပေါ်မှာညာနဲ့မကြည့်တတ်ရင်မတရားမကြည့်တတ်သောပုဂ္ဂိုလ်တွေအများအားမတရားဖြစ်နေတယ်ကြည့်တတ်တဲ့ပုဂ္ဂိုလ်တွေအများအားတရားဖြစ်နေတယ်ဟုတ်တယ်လားကဲဟုတ်ပြီခဏလေးကြောက်ခဲ့တဲ့သူ့ပါဆိုတဲ့တင့်နေတယ်ဆိုတဲ့အထင်ကြီးခဲ့တာလေးတို့ညာနဲ့ကြည့်လိုက်တယ်ရှိတော့တင့်တယ်စရာလေးမှရှိသလားခန္ဓာတကူလို့လောလောထောက်ကြည့်လိုက်သမ်းပါဦးအေးတူအေးပါဖောက်ထင်းပြီးခန္ဓာကိုယ်ကြီးအိုးခန္ဓာကိုယ်တကူလို့မသိဖို့ဒီဒီဖို့ဒီနဲ့ပုံစံညီညာမြေခန္ဓာကမစင်ချင်းကြီးငယ်တဲ့တီးပြီးတော့တကူလုံးမှာဦးသိန်းအောင်မှညလုံးအစုပ်ဒီမကြည့်သမ်းပါဦးတကူလုံးမှာတင့်နေချာလေးများရှိသလားဖောက်ထင်းပြီးတော့ဒီခန္ဓာကိုယ်ညာနဲ့ဖောက်ထင်းဖောက်ထင်းဖောက်ထင်းဖောက်ချင်းဖောက်ထင်းချင်းဖောက်ထင်းချင်းအော်မရှိပါလားမရှိအော်တင့်တယ်တဲ့ဆက်သူ့ကတရားမရှိပါလားကဲဒါဆိုရင်မင်းမိသားစုထဲမှာခန္ဓာဆိုတဲ့သဘောကိုနားလည်သွားပြီ။နော်။ဘာလို့ခန္ဓာခေါ်ကြလဲဒီစိတ်သုံးပွားခြင်းကိုစိတ်သုံးနေခြင်းကိုခန္ဓာလို့ခေါ်တယ်။ဟိုရင်အဲ့ဒါလို့တို့ရှင်းပြလိုက်တဲ့အခါတို့ဘာပြောလဲဆိုတော့ဒီတရားတွေတို့ခြားထားတဲ့စောင့်ထဲမှာဘယ်စောင့်မှမတည်ဘူးတဲ့။တို့ကလေ့လာထားတဲ့စောင့်ထဲမှာဘယ်စောင့်မှမတည်ဘူး။ခန္ဓာမှာရှိနေတယ်ရှင်ပြန်ပြောတာမှန်တယ်ညတွေတပည့်တော်တို့ခန္ဓာကိုယ်ထဲမှာအာဓာတိအကုန်ပဲအကုန်ရှိနေတာအေးရှိတာလေပြန်ကြည့်တယ်ရှိတော့ရှိသေးသလားမရှိတော့ဘူးခင်ဗျာဘာဆိုပါမရှိတော့ဘူးခင်ဗျာအကုန်လုံးခေါင်းလေးငိုင်ပြီးခေါင်းလေးငိုင်မျက်စိမျိုးပြီးခေါင်းညိတ်လို့ညိတ်လို့ညိတ်လို့သဘောတည်းကြောက်ဒီနေ့ဆိုဘုန်းကြီးတို့အဲ့ဒါနည်းရောရောက်လို့ချင်းတို့တီးတန့်တရားစကားဖွင့်ပေးရမယ်သူခုနှစ်တောင်းတာတဲ့သူနိုင်ငံခြားတဲ့တီးတန့်နိုင်ငံခြားတဲ့တီးတန့်ကောင်းနေကြတော့ဗမာရီရောပြီးတော့ဗမာကလူမ80လောက်ရောက်တယ်။ငံကြတာတွေနဲ့ အိမ်တိမ်မှာစုပြီးလောပါလာဒီလိုအခြေတဝင်းလောပါလောလို့ရတာမဟုတ်ဘူးမှာကဘာသာရေးစနစ်ကသူတို့မှာကအခြေတဝင်းလောလို့မပြီးဘူးအဲဘာဝန်ကြီးကလမ်းပြီးတိုင်လို့ရှိရင်ရှင်းရှင်းပဲရုပ်သိမ်းရအဲဒါလို့ဒီကျင့်ကြတဲ့နေရာတွေနော်ဘာသာရေးခေါင်းပါတဲ့နေရာအတိတ်ကခေါင်းပါတဲ့နေရာတွေကိုအမှန်တရားကိုရှာဖွေမှုကမရှိကြပဲကိုနော်အဲ့ဒီတော့ဘုရင်ပြောခဲ့တာကခန္ဓာကိုယ်ဆိုတဲ့ခန္ဓာတို့ညီးနေတဲ့ခန္ဓာကိုခန္ဓာညီးညွတ်ခံရတဲ့ဒီ32ပါးသောကောဋ္ဌာတခန္ဓာကိုယ်ကြီး52ပါးသောကောဋ္ဌာတခန္ဓာကိုယ်ကြီးတိဆောက်ထားသောဟောဒီခန္ဓာကိုယ်ကြီးဒီနေစာအဖြစ်ရှားဖေးလို့မရဘူးဒုက္ခရှားလို့မရှိဘူးပုံညာဖြစ်ပါဘူးအတ္တအဖြစ်ရှားဖေးလို့မရှိဘူးဟုတ်တယ်နော်ဒုပ္ပအဖြစ်ထောက်ပြစရာမရှိတော့ဘူးနေစာစိတ်ပင်မောဘူးဒုက္ခစိတ်ပင်မောဘူးအတ္တမရှိတော့ဘူးဒုပ္ပမရှိတော့ဘူးအာနိစ္စခန္ဓာကြီးပဲဟောနိစ္စကြောက်ရင်ဘာရောက်တယ်တကယ်လို့မှဘာတခုမှမမြဲပါလားသဘောပေါက်တော့ဒီခန္ဓာဆိုတဲ့နာမည်လေးတခုကိုဉာဏ်သိပြီးသဘောပေါက်ဖို့အရေးကြီးတယ်နော်ခန္ဓာကိုနားမလည်လို့တရားအားထုတ်မှုမရတာဒီခန္ဓာတည်းဆိုတော့ကရဇခန္ဓာကြီးကောင်းတာဒီဆုထားသောခန္ဓာမဟုတ်ဘူးယောဂီတို့ရဲ့မကောင်းတာဒီဆုထားတာဟုတ်တယ်လားကြည့်ပါလားနည်းနည်းလေးညီညီလေးထန်လိုက်ပြီဆိုရင်ဘာဖြစ်လာပြီမကောင်းတာတွေပြန်လာတာဘဝညောင်းလိုက်ကန်ညာလိုက်ကြိုက်လိုက်ခဲ့လိုက်တောင်းလိုက်ခြင်းအိုးမနေ့ကအန်ကြိတ်ပြီးတခါတော့သိခံရပြန်မလိုက်တာမနေ့ကအောင်ပြီးသိခံရတာမဖြစ်တာလို့သာသိခံမှန်းနေရတာဘုရားရှိမှမလို့အားနာလို့သာကိုယ့်အကိုယ်ကိုအချင်းတရားလောက်ကိုရှင်းပြောင်းမယ်ဟုတ်တယ်လားဘုရားရှိတော်မှာပဲတချို့ကမခံနိုင်ဘူးယောဘာဖြစ်တယ်ဟမ်ကြောက်မိတယ်ဘာဖြစ်လို့မခံနိုင်လို့ဒုက္ခကိုမခံနိုင်လို့ဟုတ်လားဒီမခံနိုင်တာ ਉ အဲ့ဒီတော့ဒါခန္ဓာကပြနေတာကိုဖွင့်ထောက်ပြောတာပါတို့ရရှိကြတဲ့ခန္ဓာကိုယ်ကြီးဒီကောင်းတာလားမကောင်းတာလားသူကဒုက္ခလို့ခေါ်တယ်မို့လားဘာလို့ခေါ်တယ်ဒုက္ခကိုပင်လင်းအနိစ္စလို့လည်းပြောတယ်မို့လားအနိစ္စနဲ့ဒုက္ခကအနတ္တလို့ပြောတယ်လေ။ထပ်ပြီးပြောရင်အတုပါပဲ။အဲ့ဒါပဲနော်။ဒါဆိုရင်ဒုက္ခနာကိုကြီးကိုတရားအားထုတ်တဲ့ပုဂ္ဂိုလ်ပထမဉာဏ်ရှိမှုလို့လည်းနော်။အဲ့တော့ဉာဏ်တပညာဖြင့်ရှင်းမှပြည့်ညပညာဖြင့်ခန္ဓာကိုယ်ကြီးကိုစောင့်ကြည့်တဲ့ခါမှာပုံနာတဲ့ပေါ့။ဒါမှပဟာနာပညာကရှိစုတူပေါ့မယ်။ပေါ်လာတဲ့အာယုအမှားတဲ့အကုန်ဖြစ်စီလိုက်မယ်။ပယ်လိုက်မယ်။နော်။ဓမ္မဘုရင်တစ္ဆဉ္ဇခန္ဓာကိုယ်တော်လို့ဉာဏ်နဲ့ဩမမြဲခြင်းခန္ဓာရှိနေတဲ့ခန္ဓာပိုင်းနဲ့ခန္ဓာအိုးကြည်သာအနိစ္စဒုက္ခနဲ့တဲ့ခန္ဓာကိုအချင်းချင်းချင်းဖြစ်ပြီးရှိတဲ့ဒုက္ခသစ္စာပါလားအနိစ္စကိုလည်းဒုက္ခသစ္စာလို့ခေါ်တယ်ဒုက္ခကိုလည်းဒုက္ခသစ္စာလို့ခေါ်တယ်အနတ္တကိုလည်းဒုက္ခသစ္စာလို့ခေါ်တယ်ဟုတ်တယ်နော်အဲတရားကတော်မှာကျွန်တော်တို့တခုခုကြောင်းနေတဲ့သဘောကြီးဖြစ်ပြီးပြည့်စုံတဲ့သဘောပဲအာဖြစ်နေပြည့်နေပြည့်တရားတားဝါကနေမွကနေထုံနေခြင်းနဲ့ကကနေခဲကနေအိုးအမြတ်ထဲခက်နေတာဒုက္ခသစ္စာပြနေတာဟုတ်တယ်နော်အဲ့တော့ဘုန်းကြီးတို့ဒီကရမတွေရှင်တို့ကပုဂ္ဂိုလ်အထင်ကြီးနေခဲ့တဲ့အထင်ကြီးအထင်မှားလားအထင်မှန်လားပုဂ္ဂိုလ်မှားရွေးလားအထင်ကြီးခဲ့တာကိုဟုတ်တယ်လို့အထင်ကြီးခဲ့တာကိုမှန်တယ်လို့အထင်ကြီးခဲ့တာကိုဟုတ်တယ်နော်ဉာဏ်ရဲ့လုံးလေးနဲ့တက်ပြီးကြည့်မှမြန်းမှသာဩဘာတစ်ခုဘာမှမရှိတော့ပါလားဘာဆိုဘာမှမရှိတော့ပါလားဟုတ်တွေ့သွားပြီနော်ပုံညာဖြစ်သွားပြီပုံညာတော်လောကအဝိခန္ဓာမြေစုရာဇာနပတတိဒါတမာတိတိတမာသင်္ကပ္ပပညာမြင့်ကျင်နှစ်ပါးနဲ့ဒီလိုထောက်ကြည့်ရတယ်နော်ပညာမြင့်ကျင်ဒီမြင့်ကျင်၈ပါးတည်းမှာပညာမြင့်ကျင်နှစ်ပါးတို့ဒီခ န္ဓာကိုယ်လေးမှာဒါအရှိမရှိကိုထောက်ထောက်ပြီးကြည့်ရမယ်။ခန္ဓာကိုယ်တစ်ခုလုံးမှာသုံးရသောလောကအဝိခန္ဓာမြစ်ဆိုတာကနဘာတရီဆိုခြင်းကြောင့်ခန္ဓာတစ်ခုလုံးမှာတဲ့ဘာတစ်ခုမှာမရှိတော့ပါလား။ကိုယ်ထင်ကြီးကြတာဒီဘာမှမဟုတ်ပါလား။နောက်ကိုယ်ကဟုတ်လို့ထင်ကြီးကြတယ်လက်ဆက်ကတော့အိုးကြည့်သားမအောင်အနည်းထက်ဆက်လိုက်တာ။ဒုက္ခကမြောင်များစွာနဲ့အသက်ရှူတောင်ကျက်သွားတာတခါတည်းအသက်ရှူရတယ်လို့ကျက်သွားတာမနေ့ကအင်းကြီးနဲ့ထွက်သွားတာတခြားပုဂ္ဂိုလ်ကြီးများမခဏအင်းထွက်သွားတာဟုတ်လားရှင်ကြီးနဲ့အတ္တအာလံကိုထွက်သွားချတာအဲ့ဒါဘာတွေဘာထွက်သွားလဲပြောတတ်ဘူးကိတ္တလုံးကြီးထွက်သွားသလားအကုသို့ထွက်သွားသလားပြောတတ်ဘူးဟုတ်လားအင်းကြီးနဲ့ထွက်သွားဟောအဲ့ဒါဟာရုပ်ကြီးတင်းထန်စွာဟောက်ပြန်မှုကိုတွေ့နေရတာမဟုတ်လားစင်ရလိုက်တာစင်ရလိုက်တာအိုးစင်ရတဲ့ခန္ဓာကြီးပါလားကြီးကြီးကြီးကြီးကြီးကြီးတော့ဘယ်နေကြီးထောက်ကြီးထောက်ကြီးတကူလုံးမထောက်ကြီးညာနဲ့ထောက်ကြီးထိတ်ချောင်းလုံးနေရာထောက်ကြီးထောက်ကြီးကိုထင်ရတာလည်းအလုပ်ကြောက်ပါဘူးနော်တစ်ချိန်လုံးကကိုထင်ကြီးကြတာလည်းအကုန်ကြောက်ပါဘူးအမှားပြောက်ပြီးအမှန်ရောက်သွားပြီလေဟုတ်တယ်နော်ဘာပြောက်သွားပြီအမှန်ပြောက်သွားပြီအမှန်ရောက်သွားပြီနော်အဲ့တော့အမှန်တရားကခန္ဓာကိုယ်ရုပ်နာတတ်တယ်ရှိတယ်မို့လားဇောကလည်းဓာတ်လေအနံဟလည်းဓာတ်လေဓာတ်ဆိုတာသူ့သဘောကိုဆောင်းတာကိုဓာတ်လို့ခေါ်တယ်အတ္တနောသဘောဝဓာရီတ္တိဓာတုဓာတုဓာတ်ဆိုတာအတ္တနောသဘောဝသူ့သဘောကိုဆောင်းနေတာတဲ့သူ့သဘောကိုဖောက်ပြနေတာတဲ့သူ့သဘောကိုပြည့်စုံနေတာတဲ့ကိုယ်နဲ့ခြံတယ်လားဖောက်ပြန်ကိုလို့တလားဌာနကလေးကခန္ဓာကိုယ်ရှိရခန္ဓာကြီးဖောက်ပြန်ပါစီဖောက်ပြန်ပါစီသူ့တောင်းလို့ပေါ်လာဟုတ်ရလားအဖောက်ပြန်ပါစီနဲ့ခန္ဓာကြီးငါချင်းသာနေပြရသည်နော်မတနာကြီးတည်းမှာ45မိနစ်မနေ့50တည်းမှာမြင်းကြီးနေချင်းသာထိုင်ခွင့်ပြုပါထိုင်ပြရစီခန္ဓာရဲ့ညီနေစမ်းပါနော်ဖခင်သူ့တောင်းလိုက်ပါလားကြားတလားကိုယ်တော်ဘာမှမဟုတ်ပဲဟုတ်တယ်လားခန္ဓာတို့ညီညီမှာသူ့တတ္တိပြီပါဖြစ်တယ်မဲလားဟုတ်ပြန်ပြည့်စုံနေတာပဲ။ဘာဖြစ်နေလဲ။ကိုဖြစ်ခြင်းလို့ဘာတခုမှဖြစ်နေသေးဘူး။ကာလာလေးသူ့တတ္တိကပြည့်စုံလာလေ။ကြာလေးဆိုးလေးကြာလေးဆိုးလေးကြာလေးခိုင်းလို့မရလေ။ဟုတ်တယ်နော်။ကြာလေးခိုင်းလို့မရလေသုံးလို့မရလေ။ဒီနေ့တော့သုံးလို့ရနောက်နေ့ဒီလိုသုံးလို့ရမှာမဟုတ်တော့ဘူး။နော်။နောက်တော့ကိုစုရပြီမယ်။တနေ့တည်းမတူတော့ဘူးအမြဲတည်းနှိမ့်ဆုံမှုတွေများလာနေရန်သူတွေများလာနေတယ်နော်အဲ့တော့ရန်သူတွေများလာတာကိုသတိထားဖို့ကိုကเจ้าညာဆိုင်ကြည့်တတ်ဖို့လိုအပ်တယ်ညာလည်းပြီနော်အဲ့ဒါလိုမှမကြည့်ပါဘဲနဲ့ကိုကကိုကိုအထင်ကြီးနေမှာဆိုရင်အမှန်လားအမှန်လားအဲ့ဒါမြတ်စွာဘုရားကမေကြီးရဆိုတဲ့ယဟန်တော်မေကြီးကအနိစ္စလက္ခဏာကိုသိဒုက္ခနဲ့အနတ္တကိုမြင်တယ်ကွာဒုက္ခရဲ့လက္ခဏာကိုသိရင်အနိစ္စနဲ့ဒုက္ခကိုအနိစ္စနဲ့အနတ္တကိုမြင်တယ်ကွာအနတ္တရဲ့လက္ခဏာကိုမြင်အနိစ္စဒုက္ခကိုမြင်တခုမြင်ပြီးပြီကွာဒါမြင်လို့လေသာဝအနိစ္စဒုက္ခအနတ္တအနိစ္စတော့အဲ့လိုလုပ်နေရတာမဟုတ်ဘူးနော်အနိစ္စရဲ့လက္ခဏာအနတ္တကိုမြင်နေရင်ဒါဉာဏ်ကထင်နေတာပဲဒါမြင်တဲ့ကမြင်အောင်လို့ကြိုးစားအနိစ္စလက္ခဏာမြင်နေပြီးနောက်ဒုက္ခလည်းနဲ့အကျုံးဝင်ပြီးသားအနတ္တလက္ခဏာနဲ့အကျုံးဝင်ပြီးသားသတိပ္ပံ၄ပါးကိုပွားတယ်လို့ပေါ့ကာယနိဗ္ဗာန်နာသတိပ္ပံပွားနေရင်ဝေဒနာရှိတဲ့ဓမ္မလည်းအကုန်အကျုံးဝင်ပြီးသားဖြစ်တယ်နော်အကုန်အကျုံးဝင်ပြီးဖြစ်နေတယ်ဒါကြောင့်မလို့မြတ်စွာဘုရားကအာနာပါနကမ္မထံကိုမှတ်တဲ့ပုဂ္ဂိုလ်ဒီတဲ့သတိပ္ပံ၄ပါးကိုပွားများတာရောက်ပါလေဟောအနာပါနာသတိဘိက္ခဝေသတ္တရောသတိပရဏံပရိပုရတိအနာပါနာဝင်တွဲလေကမ္မထံတရားကိုချုပ်ပွားပြီးနေတဲ့ယောဂီပုဂ္ဂိုလ်သည်သတိပရဏ၄ပါးလုံးကိုပွားများတာရောက်တယ်သတ္တရောသတိပရဏံပရိပုရတိဒုသတိပရဏ၄ပါးကိုပွားရတဲ့ပုဂ္ဂိုလ်သည်ဟောသတ္တဘောဇင်ကပရိပုရတိဘောဇင်ခန္ဓာပါးကိုပွားများတာရောက်နေတယ်သမဗရံတရား၄ပါးအဋ္ဌိပါ၄ပါးအဋ္ဌိ၅ပါးဘုံ၅ပါးဘောဇဉ်၇ပါးကိုပွားမြတ်တာရောက်နေတယ်။ဘောဇဉ်၇ပါးကိုပွားမြတ်တဲ့ပုဂ္ဂိုလ်ဒီမြင့်ခင်ရှင်ပါးကိုပွားမြတ်တာရောက်လာတယ်။ ညာကတဆင့်တဆင့်ရင့်ရင့်ပြီးသွားတာကိုနော်ကမ္မဋ္ဌာန်းအားလုံးရဲ့ရောင်ရည်ပုဂ္ဂိုလ်မိမိဉာဏ်ဉာဏ်လေးတွေကမိမိရဲ့ဒီတတိဉာဏ်နဲ့ကမ်းပြီးတော့အကုသိုလ်တွေကိုပန်းအောင်ကြိုးစားပြီးသိခံသွားအားထုတ်လာတဲ့ပုဂ္ဂိုလ်ခန္ဓာမှာဒုဏဝရိယရှင်းတန်းတိမိသိခံသွားကြိတ်ကြံပွားများအားထုတ်လာနေသောယောဂီပုဂ္ဂိုလ်ခန္ဓာအကုသိုလ်တွေပြည်ပြည်ပန်းလာတယ်အကုသိုလ်ပန်းပန်းပန်းပန်းမဆိုးလာတယ်ကုသိုလ်တက်တွေတိုးပွားလာတယ်ကုသိုလ်ဆိုတာအထယ်မရှိဘူးနော်အလောဘစီအဒေါသစီအမောဟစီနောက်ဆုံးမှအမောဟဆိုတဲ့ပြင်းလေးစိတ်တွေပညာဉာဏ်ဆုံးအားခန္ဓာသဘောလက္ခဏာကိုတစ်ခုတည်းမြင်လာတယ်ဩဘာမှအတုံးမကြတဲ့ခန္ဓာကြီးပါလားကုသိုလ်ခန္ဓာတကယ်လုံးမှာအနိစ္စဒုက္ခအတ္တဒုက္ခတရားတွေမရှိတော့ပါလားဩအနိစ္စခန္ဓာကြီးကအနိစ္စလို့ပြောနေပြီကိုဒုက္ခခန္ဓာကိုယ်ကြီးကဒုက္ခလို့ကြားနေပြီကိုအနတ္တခန္ဓာကြီးကအနတ္တလို့ပြောနေပြီကိုအတုပခန္ဓာကိုယ်ကြီးကအတုပလို့အမျိုးစုံနှိစေကြနေပြီကိုဟုတ်အရှိကိုအရှိအတိုင်းထောက်ထောက်ထောက်ထောက်ထောက်ပြီးတော့ဖြေနေပြီဒါမရှိတာကိုရှိတာမဟုတ်ဘူးနော်ဉာဏ်ပြီးဉာဏ်ဝင်ပြီးတော့မကြည့်ရင်တော့မရှိတာကိုရှိတာပေါ့ဉာဏ်မပေါ်ဘူးဆိုရင်မရှိတာအရှိလို့နေတာအနိစ္စကိုအနိစ္စလို့နေတယ်ဒုက္ခကိုဒုက္ခလုပ်နေတယ်အနတ္တကအတ္တလုပ်နေတယ်အတုပကတုပလုပ်နေတယ်အဲ့ဒါမှားရင်တော့မိစ္ဆာသင်္ကပ္ပဖြစ်သွားတာမှားရင်တော့မိစ္ဆာသင်္ကပ္ပဖြစ်ရင်မှားရင်တော့မိစ္ဆာဒိဋ္ဌိဖြစ်သွားတာမိစ္ဆာဒိဋ္ဌိနဲ့မိစ္ဆာသင်္ကပ္ပဖြစ်သွားမယ်ဆိုရင်မိစ္ဆာဝါယနာမိစ္ဆာတိမိစ္ဆာသမာဓိဖြစ်သွားပြီမိစ္ဆာကမ္မန္တမိစ္ဆာအာဇီဝမိစ္ဆာအာဇီဝဖြစ်သွားပြီမိစ္ဆာဝါဒဖြစ်သွားပြီဟုတ်တယ်နော်မိစ္ဆာတိတိဖြစ်သွားမယ်ဆိုရင်လမ်းပေါ်မှာလမ်းလျှော့သွားပြီဒီပုဂ္ဂိုလ်အတွက်လူဖြစ်ချိုးချိုးပြီဘုရားရှင်ပွင့်လာတော့မူလာတဲ့ခါမှာအလယနာဥဒကကိုဘုရားကပြောတယ်မို့လားအလယယတိကြီးကဘုရားရှင်ဘုရားမဖြစ်ခင်တပတ်လောက်မှာတည်လွန်သွားလို့ယူပဗျာမယူပဖြစ်လာယူပဗျာမဆိုရုပ်ခန္ဓာကြီးသာရှိတာနာမရှိဘူးတန်ခေါကြီးတန်ခေါကိုတန်ခေါတို့ကြီးတို့ဖြစ်သွားချင်တယ်။ဘာမှအသိဉာဏ်မရှိဘူး။စိတ်စရတိနာနေမရှိဘူး။ဒုသောဘုရားဥဒကရတိကြပြန်တော့ဖယားမဖွက်ခင်ညာဥယံကတည်လုံသွားတော့ဟောအာရုပဗေမကြီးဖြစ်နေတယ်။နာခန္ဓာ၄ပါးရှိပြီးရုပ်မရှိဘူး။ဒီရုပ်ခန္ဓာကြီးမရှိဘူး။ဒါဇရုဝေါကာရကိုနာခန္ဓာ၄ပါးရှိတဲ့ပုဂ္ဂိုလ်သရဝကာရဘုံဧကဝကာရဘုံပိသဝကာရဘုံဆိုပြီးရှိတယ်နိဘုန်းကြီးတို့ဒီခန္ဓာကြီးကပိသဝကာရခန္ဓာ၅ပါးရှိတယ်ခန္ဓာ၅ပါးရှိတဲ့အတွက်တော့တရားနာနေတယ်တရားနာလို့တယ်တရားအထုတ်နေတယ်ခန္ဓာ၅ပါးမရှိဘဲခန္ဓာ၄ပါးသာရှိမှဆိုတရားနာလို့မရဘူးစိတ်သာရှိတာကိုစိတ်နဲ့စိတ်စိတ်တဲ့ဝေဒနာရဲ့သိညာရဲ့သင်္ခါရရဲ့ဝิญဉာဉ်ရဲ့နာခန္ဓာ၄ပါးရှိခြင်းကြောင့်ရုပ်ခန္ဓာကြီးကခန္ဓာကြီးဖောက်ပြန်တဲ့သဘောလေးကိုမသိရခြင်းကြောင့်တရားမှတ်လို့မရဘူးတရားချလို့မရဘူးဒီပုဂ္ဂိုလ်ဟာတဏ္ဍာတက်လို့ဖြစ်သွားချင်ဒီပဗျာမရှိသွားပြန်တော့လည်းပဲနာမရှိခြင်းကြောင့်ဖောက်ပြန်တဲ့တကူဒီအတ္တုံကြီးတခုကိုထောင်ထားသလိုပဲပိုင်ဖြတ်ပြီးတော့ဘာသမအတိမရှိတော့တရားအထုတ်လို့မရဘူးဖယားဘယ်လောက်ပြွင့်မဲ့တို့တဲ့တဏ္ဍာတက်လို့ဖြစ်သွားပြန်ရောဘာဖြစ်လို့လဲဆိုတော့ဒီရူပဗျာမဖြစ်သွားတာကစိတ်ရှိလေလို့သားလေငါပြင်းမနေရတာဒီစိတ်တွေစိတ်တွေတည်းနာမခန္ဓာမရှိရင်ငါချမ်းသာနေပါပဲလို့အစင်းနဲ့တည်လုံသွားတဲ့အခါမှာဖြစ်သွားတဲ့အခါဗြဟ္မာကြီးကဒီဘဗြဟ္မာကြီးပါဖြစ်သွားတယ်။သူဗြဟ္မာကြီးကအာဒီခန္ဓာကြီးမရှိသိကောင်းပါပဲ။ငါစိတ်စရတိတ်တွေတခုရှိတယ်ကငြင်းနေတာပဲလို့အစွဲလေးနဲ့ဇံအစွဲလေးနဲ့တည်လုံသွားခြင်းကြောင့်သူဟာအရုပဗြဟ္မာကြီးချင်းရုပ်မရှိပဲနာလောက်ဖြစ်သွားတယ်။သူလည်းပဲဖေလာဖယားဘလောက်ဝင်ပဲတရားမနာနိုင်တော့ဘူး။ဖယားဖို့ဝင်မရတော့ဘူး။နားလည်ပြန်နော်။ဖယားမျက်စိရှိမှဖယားကိုကြည့်လို့ရတာကိုမျက်စိကရုပ်နော်မျက်စိရုပ်နားရုပ်နှာခေါင်းရုပ်ခြေရုပ်ကိုယ်ရုပ်ဟုတ်တယ်လားစိတ်ကနာနော်အဲ့ဒီရုပ်ကရဇကာယမိခန္ဓာကာယပဒါရအရှိတတ်တွေရှိနေခြင်းကြောင့်သုခပဒါရအရှိရှိလို့မြင်ရတယ်အချင်းနဲ့မြင်ရတယ်ဖယားကိုပူရတဲ့တန်ခါတော့ပူရတယ်နာပဒါရရှိလို့ရှိနေခြင်းကြောင့်အတန်ဒီတရားတို့နားထောင်ရတာနာပတာရနားရမှာပတာရတာပြည့်စုံသွားပြီနာပင်းသွားပြီဆိုရင်တရားနာလို့ရပါအောင်မှာ
ဒီအဲ့ဒီဘုဘယ်လိုတရားဟောမရတော့ဘူးဘုရားဘယ်လောက်ဝိမတရားနဲ့တရားမရတော့ဒီဘုနာပြီးတော့ဒီဘယ်လိုမှတရားနဲ့ဟောလို့တရားဟောလို့တရားနားမထောင်ရဘူးနားထောင်လို့မရတော့ဘူးဘုရားမှာသိတ်တနာစရာကောင်းတော့လေဘုရားအထီးကျန်ဖြစ်သွားပြီဒီဘုရားနော်မျက်စိကန်းတာနဲ့တော့မသူသေးဘူးမျက်စိကန်းသွားပြီးတော့နားကြားနေသေးလို့ရှိရင်နာကတရားသံနဲ့ကြားကြည့်တော့အိုးတရားကဒီလိုကိုဒီလိုကိုလို့တရားနာလို့ရသေးတယ်မညာဖုန်ညာပေါ်သွားနိုင်တယ်မျက်စိကန်းလို့နားပွင့်နေနားနားကြားရင်တရားရနိုင်တယ်နော်မျက်စိကလည်းဘလောက်ကောင်းပင်ကောင်းကြားဆိုတော့နားမကောင်းတော့ဘူးနားမကြားတော့ဘူးဆိုရင်ဒီဘက်ကဘယ်တော့မှဖွင့်နေပါနဲ့ဝေလာဝေသွားပြီဒါကြောင့်ပတန်တတ်ပစ္စည်းနေတဲ့ပုဂ္ဂိုလ်တရားဟာတရားကိုရဖို့ငြင်းသလားဝေသလားချက်ကပတန်တတ်ပစ္စည်းသောတာပတ္တာခန္ဓာပတ္တာဇိမောပတ္တာကာယပတ္တာခန္ဓာကိုယ်ကြီးတဲ့ပတ္တာတည်းမရှိတော့ဘူးလေဖြတ်သွားပြီဆိုရင်ဒီဘုဂတရားထိုင်လို့ရပါအောင်မလားလေဖြတ်တော့အောက်တစ်ပိုင်းဖြတ်သွားပြီတဲ့ဘယ်လိုမှထိုင်လို့မရတော့ဘူးဒေချန်တဲ့တခြားလေဖြတ်သွားပြီတဲ့ဘယ်လိုမှတော့မရတော့ဘူးလေဖြတ်တဲ့ဘုဂရှိတဲ့အာငယ်ပြီးငိုတယ်ပြည့်လို့ရှိငိုခြင်းနဲ့ရည်ခြင်းနဲ့ဟောအာငယ်ပြီးစိတ်တယ်မမှန်တော့ဘူးနော်ကဲအဲ့တလို့ဘုန်းကြီးတို့ကခန္ဓာတရားဓမ္မတွေခန္ဓာကိုယ်ကြီးမှာပဏ္ဏတဲ့ပစ္စည်းနေပြန်တော့လေဘယ်တော့မှသူတော်ကောင်းတရားတွေရဖို့ဟာလွယ်သလားခက်သလားခက်တယ်ဒီနေ့ဟာကုသကံကောင်းနေတယ်ဟုတ်တယ်လားဒီတဏ္ဍမှာအမှန်တရားကိုအမှန်နဲ့ဉာဏ်နဲ့ထိုးထိုးထင်းထင်းကြည့်လို့သိခွင့်ရနေတယ်ယနေ့ကဒဏ္ဍတရားဝိရိယတွေသင်ပြီးတော့အာထုတ်တင်တယ်ဒီခန္ဓာကိုယ်ကြီးကိုအလိုလိုက်နေတယ်မပြီးဘူးနော်အလိုလိုက်လေဖူးလေပဲလိုလိုက်လေဖူးလေပဲဟုတ်တယ်လားနည်းရရောက်ရင်၅ရောက်အဲဝေဒနာတွေညလာတော့သူလာတော့ကတော့အမေမောင်းတင်ပြီလာလာဘူကြီးရပါလားဗျအာထုမဗျာအရှင်ဗျာဖူးရင်တပြောတရားတိတ်ခွေပဲနားထောင်လို့ရတော့ဗျာအခုအရှင်နဲ့လက်ဖူးရတယ်လေအမေအာရပါရအရင်တော့အစီတိတ်ခွေပဲနားထောင်ရတာကိုတရားတွေတိတ်ခွေတော့နားထောင်ရတယ်အယုတ်မမြင်ရလို့ဗျာအခုကျတော့အရှင်ဗျာအရှင်နဲ့လက်ဖူးရတယ်တဲ့အရင်ကအသေးဖူးနေရတယ်လို့ပဲသူကဟုတ်လားပြီးတော့ပြောကအရှင်နဲ့လက်ဖူးလက်ဖူးပြီးလက်ပြီးရောအသုံးရတောင်မပြေးပြီးသေးတယ်ပြီးတော့မယ်ဝေနာလာတော့ဝေနာမခံတော့ဟိုဘက်လှုပ်ဒီဘက်လှုပ်လိုက်ရင်ကျန်တာတိုင်မေးကိုရောဟုတ်လားကဲလာတော့ကတော့ဝရင်ချစ်တော်ဇလုံးပြောတော့အိယာမကရောင်းကြီးကြီးနဲ့ခရုံချောင်းဖမ်းတယ်လို့ပေါ့ချောင်းထဲမှာသွားနေတဲ့ခရုံတော်ကရောင်းကြီးကျိတ်ပြီးတော့တခါဖမ်းမနှဲဖမ်းမနှဲတော့ကရောင်းကြီးလာတဲ့လူလိုပဲခရုကိုကရောင်းကြီးနဲ့ဖမ်းကြလို့သလားဟုတ်သလားအခုလည်းလာတော့ကတော့အမက်တခက်ကိုပြတ်ချမယ်ဆိုပြီးလာတာလက်လက်လက်ဆက်တတော့ဘာဖြစ်အဲဒါကမကြီးတို့ဒီနေ့လေးကြီးခံမှတ်ပါလားကိစ္စရှိလို့ပါခင်ဗျာဩခင်ဗျားတို့ကကြိုးမထုတ်ပဲလာတာကိုဟုတ်သလားကြိုးတန်းတန်းလာတယ်ဆိုလာတယ်ဒီလိုလိုဒီလောက်ကလေးမှနေမယ်ဆိုဘာလို့လာတာတို့လို့အဲသုံးမရှိသေးတယ်ဟုတ်တယ်နော်လောကကြီးရတရားတော်ကြီးကဲအဲ့ဒါမေတ္တာဖို့တာအလို့ဟုတ်တယ်လားတစ္ဆက်ကအပြောသမားများအလို့တကယ်လို့ရတဲ့အခါလို့တဲ့အခါမှာနောက်ဆုံးတဲ့တဲ့ပုဂ္ဂိုလ်အပြောသမားကြီးလို့ခေါ်တာဒါတစ္ဆက်ကတော့ပြောရတာဟုတ်တို့တို့အမေတ္တဟုတ်ပါလားလို့မှတ်သားဟာတကြီးတို့မြဲတာအဝိရောက်လာကြတာဩကြီးစားမအောင်ကားစီးလာပြဘာပြောလို့တော့ကားကအချိန်ပြီမှမဟုတ်ဘူးထင်တယ်ခင်ဗျာဩတရားတော်မထိုင်သေးဘူးထိုင်ဖို့စရုံရှိသည်ကောင်းကိုကောင်းတောင်းဖို့အောင်ကျင်းသာတရားရဖို့ကိုမစင်သာဘူးတရားဒီအားထုတ်ဖို့ကိုမစင်သာပါဘင်းနဲ့ကားအရှင်ပြေပါမဟုတ်ဘူးလာကြအရှင်ပြေတော့အောင်ဒီကလောက်ပေးကြမှာပါလို့ပြောခင်ညာတော်လဲအိမ်မှာခလေးတွေချန်လိုက်တော့ဩယောဂါကကြီးတဲ့တာဟုတ်တယ်လားဒါဒီမညာပုံညာကိုဘာဖြစ်တယ်လို့မေတ္တာဘုရားလို့ပေါ့ကြောရှင်းရလားဒါကြောင့်မိသီးပုဂ္ဂိုလ်မဆိုယောဂီများရဲ့မိမိဘဝကိုပုဂ္ဂိုလ်သနာဖို့ကောင်းတယ်တတလုံးတတံတရားလုံးမှာတာယသမီးစီဝိုင်းနိုင်ငံကြီးလူမျိုးကြီးတွေနဲ့လွတ်လာခဲ့တဲ့လူတွေနည်းလာများကြီးလားအဲ့ဒီအာယုန်တွေကဘာဟုတ်တာမေတ္တာဘုရားအလို့ဟုတ်တယ်လားမိမိတဏ္ဍာထဲမှာမြင့်ရဖုံရကြီးစိတ်ဖြစ်တဲ့ကုသိုလ်စိတ်တွေကိုဘာလို့ရမလဲမွေးမြူရမယ်ဘုရားပြည်တမာတိတမာသင်္ကပ္ပတမာဝါယမတမာတိတမာတိပုပ္ပဘာကမြင့်ညာပါပြင်းရင်းကမိခင်၅ပါးလို့ခေါ်တယ်။အဲ့ဒီပုပ္ပမကမိခင်၅ပါးကိုခြံနေတဲ့ကတဏ္ဍဝါစာ၊တမ္မကမ္မန္တ၊တမ္မအတိပ။ဝစီနည်းပြခြံနေတာတမ္မဝါစာမဲ့ နော်ဝိကံ၄ပါးကိုချုပ်ခြင်းတဲ့သမဝါဒမိကင်ဖြစ်နေတယ်သမဝါဒသမဂါသမအာဇီဝအဲ့ဒီမိကင်သီလမိကင်၃ပါးသည်တဏှာတိနဲ့ဉာဏ်ရဲ့နောက်ကမှတဖြည်းဖြည်းနဲ့ပြည့်စုံပြည့်စုံပြီးတော့ဒါမညာပညာကိုကြည့်ပြီးသွားမှာပဲနားလည်ပြီနော်အဲ့တော့မြတ်စွာဘုရားရှင်ကရံတို့တဲ့သတိပဒံ၄ပါးသမ္မပဒံ၄ပါးအဋ္ဌိပါ၄ပါးအင်ဂျင်၅ပါးဘုံ၅ပါးဘောဇင်၅ပါးမိခင်ဖြစ်ပါတော့ဒီ39ပါးလောတရားတော်မြင့်သည်အရဟတမညာပုညံကိုရစေနေတဲ့အကြောင်းတရားပဲအခြင်းပုဂ္ဂိုလ်ဒီအရဟတမညာပုညံကိုရလို့ဤမညာပုညံရလို့ဤနိဗ္ဗာန်တကနိဗ္ဗာန်ရှင်သာကိုရလို့ဆိုပုဂ္ဂိုလ်ဒီသတိပဒံ၄ပါးသမ္မပဒံ၄ပါးအဋ္ဌိပါ၄ပါးအင်ဂျင်၅ပါးဘုံ၅ပါးဘောဇင်၅ပါးမိခင်ဖြစ်ပါသည်ဟုသောဣဒိယ39ပါးလို့ပေါင်းရအားထုတ်ပြီးရှိတော့မရသေးတဲ့ကုသိုလ်တွေရလာတယ်ရပြီးတဲ့ကုသိုလ်တွေတို့ပါပြီးသကာလဘဝအာမခံခြင်းရပြီးဒုက္ခတွေချုပ်ရင်းရုပ်သိမ်းတော့နိဗ္ဗာန်ကိုမျက်မှောက်ပြုလိမ့်မယ်ရှင်းပြီနော်အဲ့တော့ယောဂီမြတ်တဏ္ဍာရင်းမှာမိမိရဲ့စိတ်ရှင်တွေကိုဒီကမ္မထံအာယုန်တို့ဖြင့်ဩမြတ်စွာဘုရားမိတော်မူခဲ့တော့ဒီတရားတော်ဟာသူရှင်းရမယ်လို့ဒီပါလားပဇာတကရင်းလို့လည်းမသိဘူးနော်လက်တွေကိုယ်တိုင်ကိုယ်ရာကျင့်ကြံပါလားအာထုပံများလာသိရှိတော့ခန္ဓာရဲ့သဘောလေးကိုမြင်လာမယ်ခန္ဓာရဲ့ထိရှောင်းမှုထိုးသိမြင်လာမယ်မြင်လာသိရှိတော့အရှိနဲ့သိနဲ့ကိုင်းပြီးတော့အရှိဒုက္ခသစ္စာအတိကမေကသစ္စာဒုက္ခသစ္စာမေကသစ္စာတို့ဒုက္ခသစ္စာမေကသစ္စာတို့အဲ့ဒီဒုက္ခသစ္စာနဲ့မေကသစ္စာတွေ့လို့တွေ့လို့တွေ့လို့တွေ့လို့သစ္စာပံများလာရှိတော့သမုဒိယသစ္စာအလိုလိုဖြုတ်သွားကြပါဘူးသမုဒိယတစ္ဆာတာကသိပါစေသိပါစေပြနေတာမလို့ဘူးမြတ်ကဘာဝနာရဲ့တတိတကြောင့်အလိုလိုတော့ဆိုးယူပြီးသားဖြစ်တယ်တပိပိပါပါပါပါပြီးတော့ဒီရောဂတစ္ဆာနေဘက်ကမြတ်ကဘာဝနာရဲ့တတိကဖြစ်ချင်းဖြစ်ချင်းကိုတမချင်းတမချင်းနှမ်းနှမ်းပြီးတော့ညီနိုင်ညီနိုင်ညီနိုင်နဲ့တတိတွေခြံလိုက်တယ်ခန္ဓာဖြစ်ဖြစ်ကိုတစ်ချက်ညီတတိတွေခြံလိုက်တယ်ဖြစ်ချင်းဖြစ်ချင်းနဲ့ရှင်မများစွာညီလာလေးဓမ္မတတ္တိတွေကတိုးတိုးတိုးလာလေပါအဲ့ဒီဓမ္မတတ္တိတွေတိုးပါတိုးပါတိုးပါနဲ့မညာပုံညာကိုဟောမှတ်စေရောအာယုံရောမှတ်ရင်းမရင်းနဲ့ပင်ဆက်သွေးသင်္ကတလောကကိုဆုံးမြတ်အသင်္ကတနိဗ္ဗာန်တက်ကိုညှပ်တမ်းပြီးမြတ်မပူပါလိမ့်မယ်နားလည်ပြီနော်အဲ့ဒါအသင်္ကတနိဗ္ဗာန်တက်သတ္တပတ်တဲ့မညာပုံညာကိုကြီးစုပူသွားတော့ပုဂ္ဂိုလ်ဒီဗုဒ္ဓပိယတရား39ပါးသိသွားပြီနားလည်ပြီနော်အဲ့ဒီ39ပါးပြည့်စုံတဲ့ပုဂ္ဂိုလ်ကအရိယဖြစ်တယ်အရိယဖြစ်တဲ့ပုဂ္ဂိုလ်မှန်နေမှတော့39ပါးပြည့်စုံသွားလို့နားလည်ပြီနော်အဲ့တော့ခန္ဓာရဲ့ဖြစ်ခြင်းလေးကိုသရတရားဝိရိယတရားဉာဏ်လေးထိပြီးတော့စဉ်းညာပွားများအားထုတ်ကြကုန်လေရဲ့မိမိတို့အလိုရှိအပ်တောင်းတအချမ်းစီရဉာဏ်ရတော်မောမနာမတိမင်းလျာဖြစ်တော်မဘုံနိဗ္ဗာန်ကိုဘုရားတပည့်တော်များမျက်မှောက်ပြုရပါလို့ကုန်တော်ရင်လို့ဉာဏ်ညာဆူတောင်းကြကုန်ရသည်တောင်းသည်ဆိုအပ်တဲ့ပြည့်စုံနိုင်ကြပါစေကုန်သတည်း။အဲကုလိုဆွမ်းလေးကိုရင်ဝဲပိုင်ပြီးတော့ဆူတောင်းများပြည့်ပြည့်ချမ်းမဲ့ဤသို့ပြုရ။ညဘုံညာကြောင့်အမတ္တသေမံဒီနိဗ္ဗာန်ကိုဧကံထောက်ချောက်ရောက်စေသောယနေ့ယခုအာထုတ်သမျှညဘာကကိုဒီဘာဆရာမျိုးသားဟာနဲ့ကိုမာစောင့်ချက်ကိုသောနတ်ကအရင်စရွေးရှိသမျှအလုံးစုံဘုံ37ဖြစ်ဖြစ်သမျှဝိနေယဟုရာကြပါစေသင်္ဃဝေသည်ညာတွေသာဓုခေါ်စေသောကုသိုလ်အမြာအမြာအမြာယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ပုတ္တသောမေတ္တာကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝန္တာစွာဖြင့်သာဓုသာဓုသာဓုကုသိုလ်အမြတ်မြတ်မြတ်ယူတော်မူကြပါကုန်လောပရိယာသူတော်ကောင်းတို့ပုတ္တသောမေတ္တာနှင့်
ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မင်းသမီးတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်အာသုအာသုအာသုကုသိုလ်အမြတ်မြတ်မြတ်ယူတော်မူကြပါကုန်တော်ဒီရာသူတော်ကောင်းတို့ပုဒ္ဒတော်မြတ်တာကျွန်ုပ်တို့အားထုတ်ရသောကုသိုလ်မင်းသမီးတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာသုသာသုသာသုအားလုံးစေတမကျမ်းမှချမ်းသာလို့ကုသိုလ်စိတ်တွေမြဲတမ်းတိုးပွားနိုင်ကြပါစေ။ချမ်းသာတဲ့ခံစားနိုင်ကြပါ